Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ်မေလ12ရက်နေ့တောက်ကြနေမနေ့ပဲအသံလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအသံလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်ဗျာရှင်ကျွန်မခင်ဗျာတပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါရုရှားကိုအခုကန်တိုက်ခိုက်ဖို့အတွက်ဗြိတိန်ကယူကရိန်းကိုတာဝဲပစ်ပတ်တင်းတက်မစိုက်တုံးတွေပေးလိုက်ပါတယ်။မြန်မာအချက်တဲအတွက်ဒေတာရင်းစုပေါင်းဆောင်ရွက်ဖို့အတွက်အိန္ဒိယမှာမြန်မာရေးသားဆွေးနွေးတဲ့ကုလကိုယ်စားလှယ်နိုလင်းဟေဇာကပန်ကြားလိုက်ပါတယ်။အခုဘင်္ဂလားပင်လယ်အော်ထဲမှာရှိနေတဲ့မောခာဆိုင်ကလုန်းမုန်တဲ့ဟာအင်အားပိုကြီးလာနိုင်ပြီးတနင်္လာနေ့စစ်တွေနာရောက်ချိန်မှာနီးလာချိန်မှာလေတိုက်နှုန်းကတနအေ185မိုင်နှုန်းလောက်တိုက်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာကိုစောမှုကြောင့်
ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးမှာတော့ဘတ်စင်ကန်တာတွေနဲ့သတင်းဆောင်မတွေမတိုင်မီမှာသတင်းပေးပို့ချက်တွေကိုအရင်ထုတ်လွှင့်ပေးပါမယ
်ဖွေုံရုံးရရဲ့စခန်းရယ်ကအဖဲဖဲနဲ့ဝင်ပြေးနေတာအဲကျွန်တော်ဒေါ်လာရင်းအင်အားစုရတော့ကျွန်တော်တို့ပလဲမြို့နယ်မှာရှိတဲ့ဒီကန်နောင်တို့ဒီယူဆုံးအိမ
်စခန်းတိုင်းပလဲမြို့နယ်ထဲမှာမြို့နယ်အုပ်ချုပ်ရေးရုံးနဲ့ရဲစခန်းတွေအပါအဝင်စစ်ကောင်စီရဲ့စခန်းတွေကိုဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်တော့ကရင်ပြည်နယ်ကရင်ယူနယ်မြေတဲကလေတူမြို့နယ်ထဲမှာအရတားချေးရွာတွေကိုစစ်ကောင်စီတပ်ကမီးရှို့သွားခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ကလတန်မြစ်စီမံကိန်းကစစ်တွေစစ်ကမ်းကိုဖွင့်လှစ်လိုက်ပါပြီ။ဒါအပြင်စီးကိန်းမှာပါဝင်ရှင်ပြိုင်နေကြတဲ့မြမအားကစားသမားတွေရဲ့အခြေအနေတွေကိုလည်းကြည့်ရှုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကျမရဲ့အစီအစဉ်တိုင်းရင်သတင်းလောစားတဲ့ဘတ်စင်ကန်ရတွေကိုဇက်တိုက်ထုံးလွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်
။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုတွန်းလှန်နေတဲ့ဆယ်လေးလရှိနေပြီဖြစ်တဲ့ယူကရိန်းကိုဗြိတိန်အစိုးရကလည်းတာဝဲပစ်ပက်တင်းတက်မစ်ဆိုင်းဒုံးတွေပေးဖို့ကူညီတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်ကကျတဲ့ပြည်နယ်မှာပြောပါတယ်။ယူကရိန်းကိုအကူအညီပေးနေတဲ့မဟာမိတ်အနောက်နိုင်ငံတွေစီကလည်းဒီလက်နက်မျိုးတွေရဖို့အတွက်ယူကရိန်းတောင်းခံနေတာကာလအတော်ကြာနေပြီဖြစ်ပြီးတော့အခုတော့ကီလိုမီတာ150အကွာကိုပစ်ခတ်နိုင်တဲ့ Storm Shadow မီဇိုင်ဒုံးပစ်ရတယ်လို့ပထမဆုံးထုတ်ပေါ်ပြောဆိုလိုက်တာပါအခုလိုပစ်ရကြောင်းအောက်လွတ်တော်မှာပြောကြားခဲ့တာဖြစ်ပေမဲ့အရေးအတွက်ဘလောက်ပေးတယ်ဆိုတော့မပြောပါဘူးဒါဟာ2014ခရဲကရုရှားတင်ထားတဲ့ Crimea အပါဝင်ရှေ့တန်းစစ်မျက်နှာကိုကျော်ပြီးတော့ Ukraine ဘက်ကပစ်ခတ်နိုင်စွမ်းရှိလာတယ်လို့ Britain 3 Media တွေမှာဖော်ပြပါတယ် Ukraine တွေကလည်းသူတို့ဘက်ကနေရုရှားကိုသွားတိုက်ဖို့ဒီမီဇိုင်ဒုံးကိုမသုံးဘူးလို့ပြောထားတာပါဝင်းကြီးဝေါ်လစ်ကတော့ဒီမစ်ဆိုင်းတုံးလေးနဲ့တူရယူကရိန်းနဲ့သူတို့ရဲ့အချုပ်ချာအာဏာပိုင်နယ်မြေကိုကာကွယ်ရမှာတုံးဖို့ဖြစ်ကြောင်းပြောပါတယ်။အရက်သားတွေကိုတပ်ဖြတ်နေတဲ့ရုရှားဘရစ်တင်ကလက်မခံကြောင်းနဲ့ယူကရိန်းရဲ့ပူးပေါင်းဆောင်ရွက်မှုတာဝန်ခံမှုအတွက်ဘရစ်တင်ကထောက်ခံတယ်လို့ပြောပါတယ်။ရုရှားတပ်တွေမှာယူကရိန်းကိုတိုက်ခိုက်ဖို့အတွက်အကျဉ်းသား10,000လောက်ကိုအင်အားထပ်ဖြည့်ထားပုံရတယ်လို့ဘရစ်တင်ကာကွယ်ဝင်ကြီးဌာနကပြောပါတယ်။ဂျပန်မှာကျင်းပနေတဲ့ G7 ဗနိုင်းဝင်ကြီးတွေအစည်းအဝေးမှာတော့ G7 ဆက်မှုထိပ်သီး9နိုင်ငံကယူကရိန်းကိုထောက်ခံကြောင်းပြောပါတယ
်။နိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့အထီးကျုံးတွေဖြစ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းအမရခန်ကိုပြန်လွှတ်ပေးဖို့ပါကစ္စတန်တရားရုံးချုပ်ကဂျာတာပရီနေမှာအမိန့်ချမှတ်လိုက်ပါတယ်။ဒီအစီရင်ချက်ကိုဝန်ကြီးချုပ်ဟောင်းခန်းရဲ့ထောက်ခံသူတွေကတရားရုံးကျိုးရဲ့အပြင်မှာကြိုဆိုဂုဏ်ပြုခဲ့ပါတယ်။တောက်ကြနေမှာသူကိုတရားမဝင်ဖမ်းဆီးခဲ့တဲ့ဗဟိုတရားရုံးရှေ့မောက်မှာတွားရောက်ကြားနာရအောင်မှာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်အထိဝန်ကြီးချုပ်ဟောင်းခန်းကိုရဲတပ်ဖွဲ့ AKH မှထားရှိဖို့တာဝန်ရှိသူတွေကိုတရားသူကြီးချုပ်ကညွှန်ကြားထားပြီးသူအမိသားစုဝင်တွေရှိနေတဲ့နဲ့လွတ်လွတ်လပ်လပ်တွေ့ဆုံစကားပြောခွင့်ရမှာဖြစ်ပါတယ်။သူဦးဆောင်တဲ့ပါကစ္စတန်တရားမျှတရေးလှုပ်ရှားမှုပါတီPTI ထောက်ခံသူတွေကိုဝန်ကြီးချုပ်ဟောင်းအနေနဲ့ငြင်းငြင်းချမ်းချမ်းနေဖို့မြစ်တာရက်ခံပေးဖို့ကိုလည်းတရားသူကြီးချုပ်ကညွှန်ကြားထားပါတယ်။အသက်80ရှိပြီဖြစ်တဲ့အင်မရာခန်ကိုပြီးခဲ့တဲ့အင်ကာနေကမြို့တော်အစ္စလာမဘတ်မှာတရားရုံးကြားနာဖို့ဆောင်ဆိုင်နေစဉ်မှာပဲပါကစ္စတန်စစ်တပ်အရန်တပ်ဖွဲ့တွေကတရားရုံးအပြင်ဘက်ကိုဆွတ်ထုတ်ပြီးအတင်းအကျပ်ဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်နိုင်ငံတော်ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့အထီးကရုံးဖြစ်ခဲ့တဲ့အတွက်လူရှိဦးလောက်အ ਨੇ ဆုံးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်ဒါအပြင်ဂျာတာပရင်းတွေအစောပိုင်းမှာပဲပါကစ္စတန်ရဲ့အကြီးဆုံးနိုင်ငံရေးပါတီလည်းဖြစ်တဲ့ PTI ပါတီရဲ့ခေါင်းဆောင်နေနဲ့ဝင်ကြီးချုပ်ဟောင်းထန်ခန်ကိုထောက်ခံသူ2000လောက်လက်ဖမ်းဆီးခံခဲ့ရတယ်လို့ရဲတပ်ဖွဲ့နဲ့ PTI ပါတီတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်
ဆူရမ်မှာတော့ပြိုင်ဘက်စစ်တပ်အဖွဲ့နှစ်ဖွဲ့ကြားဧပြီ15ရက်ထက်ကစတင်တဲ့တိုက်ပွဲတွေကခုထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတော့ဆူရမ်ပြည်သူတွေပေါ်မှာဒီအဖွဲ့နှစ်ဖွဲ့ရဲ့လူခွင့်ချိုးဖောက်မှုတွေအတွက်လူခွင့်ကော်မရှင်နာမင်းကြီးဝေါ်ဒတ်ထွတ်ကကျက်တပရီနဲ့လူခွင့်ကောင်စီကခေါ်ယူတဲ့ဆူရမ်ရေးအစည်းအဝေးဖွင့်မင်းကောင်မှာပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ
် I strongly condemn this wanton violence
အခုဖြစ်ပေါ်နေတဲ့တမင်ပြုတ်လုံနေတဲ့အကြမ်းဖက်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုတ်ချပါတယ်။နှစ်ဖက်စလုံးကနိုင်ငံတကာလိုက်နာရမယ်။အရက်ဖက်စစ်ဖက်ခွဲခြားမှုနဲ့ကာကွယ်မှုရှိတဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေကိုချိုးဖောက်နေတယ်လို့ပြောတော့တာပါ။စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘာဟန်နဲ့အာဏာသိမ်းစဉ်ကအတူပါဝင်ခဲ့တဲ့ RSF တပ်အကြီးအကဲဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒမ်ဒါကလူတို့ကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးချက်တပရင်းတွေကတော့ကုလသမဂ္ဂလူခွင့်ကောင်စီကဆူဒန်အရေးပေါ်အစည်းအဝေးခေါ်ယူတာပါဒီအစည်းအဝေးမှာဆူဒန်မှာစစ်တပ်အာဏာသိမ်းခြင်းကစပြီးရဲသားတွေပေါ်ရက်စက်တဲ့ကျူးလွန်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုံ့ချကြောင်းနဲ့ဒီချိုးဖောက်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်ဖို့ဆူဒန်ဆိုင်ရာလူခွင့်အထူးကိုယ်စားလှည့်ခန့်ဖို့မဲခွန်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဖွဲ့ဝင်58နိုင်ငံပါတဲ့လူခွင့်ကောင်စီမှာထောက်ခံမဲ့ဆက်ရှင်မဲကန့်ကွက်မဲ14မဲဂျားနေ15မဲနဲ့ဆုံးဖြတ်ချက်ကိုတည်ပြုခဲ့တာပါကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာနှစ်ဖက်တိုက်ပွဲကြောင့်ရဲသားရာချီစီဆုံးရတယ်လို့ထောင်ပေါင်းများစွာဒဏ်ရာရကြောင်းဖော်ပြထားတယ်လို့လိမ်မှုအကျန်းဖက်တာတွေကြားမှာကွဲပြားမှုပေါ်အခြေခံတဲ့အကျန်းဖက်မှုတွေအိုးရင်ပျက်စီးဆုံးရှုံးမှုတွေနဲ့အစုလိုက်အိုးရင်ပြောင်းရွှေ့မှုတွေရှိနေတယ်လို့ဖော်ပြထားပါတယ
်မက္ကဆီကိုနယ်စပ်ကတဆင်အမေရိကန်နိုင်ငံတွေကိုရွှေ့ပြောင်းဝင်ရောက်သူတွေအနေနဲ့ကိုလုံငွေကိုကြိုတင်ပြီးအွန်လိုင်းကနေဒါမှမဟုတ်နိုင်ငံတစ်ခုခုမှရှောက်ထားခဲ့တာမျိုးမရှိပဲဝင်ရောက်လာခဲ့ရင်ကြာတာပရိနေကနေစတင်ပြီးညင်ပဲခံရမှာဖြစ်ပါတယ်။ဒါဟာကိုဗစ်ရောဂါကာလရွှေ့ပြောင်းဝင်ရောက်ခွင့်ကန့်သတ်ချက်သက်တမ်းကုန်ဆုံးမဲ့အချိန်မှာအမေရိကန်လူဝင်မှုကြီးကြပ်ရေးရဲ့အဓိကကြတဲ့မူဝါဒအပြောင်းအလဲတစ်ခုဖြစ်လာပါတယ
်။ And our plan will deliver results. It will take time for those results.
ကျွန်တော်တို့ရဲ့အဓိကအစီအစဉ်ကရလတ်ကောင်းတွေကိုဖော်ဆောင်ပေးမှာပါ။ဒါပေမဲ့ဒီရလတ်တွေအပြည့်အဝအကောင်အထည်ဖော်ဖို့ကတော့အချိန်ယူအောင်မှဖြစ်ပါတယ်လို့ပြည်တွင်းလုံခြုံရေးဌာနရဲ့ဝန်ကြီးအလဟမ်ဒရိုမက်ခရိုကရက်စ်ကပြောဆိုသွားတာဖြစ်ပါတယ်။ရွှေပြောင်းနေထိုင်သူတွေအနေနဲ့ခေါလုံွေတောင်းခံမှု CBP1 application ကိုအသုံးပြုပြီးလူဝင်မှုကြီးကြပ်ရေးအရာရှိတွေကအကြံပြုထားအသုံးပြုဖို့လူဝင်မှုကြီးကြပ်ရေးအရာရှိတွေကအကြံပြုထားပါတယ်။ဒါ့အပြင်နေဆက်ဖြတ်ကျော်လာသူတွေကိုဒီလိုတောင်းခံထားခြင်းမရှိရင်နေဆက်ဖြတ်ကျော်လာသူတွေကိုချက်ချင်းပြန်ပို့မယ်လို့လည်းတတိပေးထားပါတယ်။ဒါပေမဲ့လူအများအပြားကခေါလုံွေတောင်းခံနေတာကြောင့်ဒီ application သုံးဆွဲရမှာလဲအချိန်ကျန်ကျနေပါတယ်။ဒီစင်မြင်အသေးရနယ်မြေကိုဖြတ်ကျော်ခဲ့တဲ့မိသားစုတွေဟာညမထွက်ရအမေနဲ့စောင့်ကြည့်တာတွေလောက်ခံရမှာဖြစ်ပြီးအိမ်တော်ဦးစည်းရဲ့ခြေထောက်တွေမှာစောင့်ကြည့်တဲ့စစ်ပစ္စည်းကိရိယာတွေကိုတက်ဆင်ပေးချမှာဖြစ်ပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 14.13 MHz 5.51kHz 5.85 MHz နဲ့5.190kHz 15.05 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရော့ပါဖို့နိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလွှတ်ဖို့နဲ့ပြည်သူဆန္ဒနဲ့အညီအုပ်ချုပ်တဲ့အရသာစုကပြန်ဖြစ်လာဖို့အတွက်ဒေသရင်းနိုင်ငံတွေကညီညီညွတ်ညွတ်ဆောင်ရွက်ကြဖို့မြန်မာရေးအိန္ဒိယကိုပထမဆုံးသွားတဲ့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရင်းဟေဇာကကျက်တဲ့ပရင်းနေမှာပန်ကြားလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံပြိုကွဲပျက်စီးမှုမရှိအောင်ကာကွယ်ဖို့နဲ့မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခကိုအရေးကြီးကြီးထုတ်ဖော်ပြောဆိုပြီးတည်တာတဲ့တိုးတက်မှုတွေရရှိဖို့အတွက်ပြည်သူ့ရဲ့ဆန္ဒနဲ့အညီမြန်မာကဥဆောင်ဖြည့်ရှင်ရဲ့အတွက်ဒေသရင်းနိုင်ငံတွေစုပေါင်းစူးစမ်းမှုကိုထောက်ခံတယ်လို့လည်းပြောပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေဇာဟာမြန်မာရေးအတွက်အိန္ဒိယတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်မေလ9ရက်ဆက်ရက်မှာနယူးဒေလီကိုပထမဆုံးသွားရောက်ပြီးတော့အိန္ဒိယနိုင်ငံချိုင်းဝန်ကြီးရှာဗာမဟနမ်ဒေကန်ရှာနဲ့နိုင်ငံချိုင်းအတွင်းဝန်ဗီနေမိုဟန်ခွာထရာနဲ့အိန္ဒိယအစိုးရရဲ့ဘင်္ဂလားဒေ့ရှ်မြန်မာဆိုင်ရာအတွင်းဝန်စီမံပန့်တော်နဲ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအိန္ဒိယရဲ့အိန္ဒိယနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံနဲ့ဖြစ်ပွားနေမှုတွေကအိန္ဒိယကိုပါရိုက်ခတ်မှုရှိနေကြောင်းနဲ့မြန်မာနိုင်ငံတွင်ဘယ်အားလုံးကနေအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့မြန်မာနိုင်ငံပြန်တဲ့တည်ငြိမ်အေးချမ်းပြီးဒီမိုကရေစီထွန်းကားရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောကြားတယ်လို့ကုလသမဂ္ဂနဲ့အာဆီယံအကျိုးပေါင်းမှုတွေကိုထောက်ခံကြောင်းထပ်လောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ မြန်မာနိုင်ငံနဲ့ပဋိပက္ခတွေကြောင့်အိန္ဒိယပဲထွက်ပြေးခိုလုံနဲ့မြန်မာနိုင်ငံသား9,300ကျော်ကိုလက်ခံထားတဲ့အိန္ဒိယအစိုးရကိုကျေးဇူးတင်ကြောင်းနဲ့မြန်မာအရေးကြောင့်အိန္ဒိယနိုင်ငံတွေမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကိုနားလည်ကြောင်းနဲ့အထူးပိုစလဲကပြောပါတယ်မြန်မာရေးဖြည့်ရှင်ရမှာမြန်မာပြည်သူတွေရဲ့ဆန္ဒကိုအခြေခံမှာဖြစ်ပြီးတော့အကြမ်းဖက်မှုတွေရောပေါအောင်လုပ်ဖို့နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်နိုင်ငံချင်းသားအလုံးကိုချွင်းချက်မရှိအမြန်ပြန်ပြီးလွှတ်ပေးဖို့လဲကုလသမဂ္ဂအထူးကိုစလဲကတောင်းဆိုလိုက်ပါတယ်
ဆိုင်ကလုံးမုန်တိုင်းမူခါဟာတောက်ကြနေမနဲ့အစောပိုင်းမှာအင်အားပိုကြီးလာနိုင်တယ်လို့လေတိုင်နှုန်းကလည်းတနာယီကို135မိုင်နှုန်းနဲ့အလွန်အပြင်းနဲ့မုန်တိုင်းအဖြစ်ကိုရောက်ရှိလာပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကန်ယိုဒန်စီကိုဥတီရွေ့ရှားနိုင်တယ်လို့အိန္ဒိယမိုးလေဝသဌာန IMD ကကြာတာပတိနေ့ညမှာခန့်မှန်းသတင်းထုတ်ပြန်ထားပါတယ်ကြာတာပတိနေ့ညနေ9နာရီခွဲလောက်မှာဆိုင်ကလုံးမုန်တိုင်းမူခါဟာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာရှိနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာရဲ့အနောက်တောင်ဘက်မိုင်680ကျော်လောက်မှာရောက်ရှိနေတယ်လို့လည်းပြောပါရယ်ဆိုင်ကလုန်းမိုခါဟာတောက်ကြနေမှာအင်အားပိုပြင်းလာနိုင်ပြီးတနင်္ဂနွေနေ့မှာတော့ကောက်ဆက်ပဇာနဲ့ကြောက်ဖြူကြားမှာရှိတဲ့ကန်ယိုဒန်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့တွက်ချက်ခံမှန်းထားပါရယ်အခိုင်ကန်ယိုဒန်စစ်တွေနဲ့နီးလာချိန်မှာတော့လေတိုင်နှုန်းကတနာယီ185မိုင်နှုန်းလောက်ဖြစ်လာနိုင်တယ်လို့ IMD ကပြောဆိုထားပါရယ်မြန်မာနိုင်ငံမိုးစလဌာနကကြာတာပတိနေ့ည10:00နာရီမှာထုတ်ပြန်ရမှာတော့မိုးခါမုန်တိုင်းဟာစစ်တွေမြို့အနောက်တောင်ဘက်မိုင်950လောက်မှာရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်အတွင်းငေါဖမ်းလေတွေတင်းမောတွေမသွားကြဖို့နဲ့ပင်လယ်ပြင်နဲ့ရောက်ရှိနေသူတွေကမ်းပေါ်ကိုပြန်လာဖို့ကိုလည်းတတိပေးထားပါတယ်ဘင်္ဂလားဒေ့ရှ်ကောက်ပဇာအနီးတစ်ဝိုက်မြေနိတ်ဒေသမှာမုန်တိုင်းကြောင့်ပင်လယ်ရင်မျက်နှာပြင်ဟာ9ဘီကနေ6ဘီခွဲလောက်အထိမြင့်တက်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်အွန်တိုင်းအမည်မိုးခါဟာရေမြင်နိုင်ငံကအကြံပြုထားတာဖြစ်ပြီးရေမြင်နိုင်ငံနာမည်ကျော်ကော်ဖီထွက်တဲ့မိုးခါစိတ်ကမ်းမျိုးရဲ့အမည်ဖြစ်ပါတယ်
။ကြောင်မီးသွေးနဲ့ဓာန်ွေတုံးဒါဗစ်ဆက်အောင်တို့ရဲ့ဖန်လွန်အိမ်ဓာန်ွေထုတ်လွှင့်မှုပေါ်မှာကန့်တက်ချက်အစ်စ်တွေကိုသမ္မတဂျိုးဘိုင်ဒန်ဆိုရကကျတဲ့ပြည်နယ်မှာအဆိုပြုလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့ရည်သည်ဥရုပြောင်းလဲမှုမှာဒုတိယအကြီးမားဆုံးအချက်ဖြစ်တဲ့လေထုညဉ့်ဉန်းမှုကိုရှော့ချနိုင်မှုအတွက်ကြိုးစားတာလည်းဖြစ်ပါတယ်။
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေအပါအဝင်ကြာတာပတိနေ့မနေ့အထိညာလုံးပေါက်တိုက်ပွဲတွေဖြစ်ခဲ့ပြီးအစ္စလာမစ်ဂျီဟာအဖွဲ့ကဒုံးကျည်တပ်ဖွဲ့ခေါင်းဆောင်တယောက်တေဆုံးသွားခဲ့တယ်လို့အစ္စရေးဘက်ကပြောဆိုပါရတယ်။အဲဒီမှာရဲအတန်ကြာဇက်တိုက်အကြမ်းဖက်မှုတွေဖြစ်ပွားနေခြင်းပါပဲအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အနောက်ဘက်ကမ်းခြေဒေသကိုအစ္စရေးကဝင်ရောက်စီးနှင်းမှုတွေဇက်တိုက်လှုပ်ဆောင်နေတယ်လို့ပါလက်စတိုင်းစစ်သွေးကြတဲ့ဘက်ကလည်းနေဇက်ဖြတ်ကျော်ဒုံးကျည်တွေနဲ့ပစ်ခတ်တာတွေပြုလုပ်နေပါတယ်။အပြစ်ကရစရေးသဘောတူညီချက်ရအောင်အီဂျစ်ကဥဆောင်ပြီးဂျာဝင်စစ်ဆန်နေတယ်လို့လည်းအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးတာဝန်ရှိသူတွေကပြောဆိုပါတယ်အင်ကာနေကတည်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းဘက်ကအနည်းဆုံး26ယောက်သေဆုံးခဲ့ပါတယ်အဲ့ဒီထက်မှာအစ္စလာမစ်ဂျီဟတ်ခေါင်းဆောင်3ယောက်နဲ့အရသာ10ယောက်ပါဝင်တယ်လို့လည်းဆိုပါတယ်VOA ရဲ့တောက်ကြနေမနေ့ပဲတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါသတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေမတိုင်မီမှာသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်ပထမအဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ကလဲတန်မြစ်ချောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့အစိပ်အပိုင်းတစ်ခုဖြစ်တဲ့စစ်တွေစစ်ကမ်းကိုပြီးခဲ့တဲ့မေလ9ရက်နေ့မှာစတင်ဖွင့်လှစ်ခဲ့ပါတယ်ဒါ့အပြင်ဒီနေ့ပါပဲရခိုင်စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေတွေ့ဆုံပြီးတော့ပုဂုံသွင်းကုန်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့လည်းရခိုင်ကုန်သည်ဆက်မှုသင်း RSCCI ကထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။ကလရန်မြောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့အစိပ်အပိုင်းတစ်ခုဖြစ်တဲ့စစ်တွေစိတ်ကမ်းပုံမှန်လေပတ်ရေးကုန်ပစ္စည်းတည်ယူပို့ဆောင်ရေးအပါအဝင်အခွန်ကိစ္စတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေဟာမေလ9ရက်နေ့ကစစ်တွေဟိုတယ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကောင့်ခွန်နှုံတာလျှော့ချရေးအပါအဝင်နှစ်ဖက်ကုံသွဲရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ရခိုင်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်ရခိုင်ပြည်နယ်စီစက်လုပ်ငန်းရှင်နဲ့စီကုံသွဲကြီးများအသင်းဥက္ကဋ္ဌဖြစ်တဲ့ဦးကျော်အေးမောင်က VOA ကိုပြောပါတယ
်အဓိကပုဂ္ဂိုလ်ဆွေးကုံအပိုင်းနဲ့ဟာဆွေးနွေးတာတော့အမှန်တိုက်တော့မတွေ့ရဘူးမတွေ့ရဘူးဆိုတာကျွန်တော်တို့ကြားလို့ရှိရင်ဒီစကားဒီပြောမယ့်အထက်မှာလည်းဒီပြောခဲ့တဲ့အထက်မှာလည်းမပါဘူးဆိုတော့သူများဆွေးနွေးတာနားထောင်တာတော့ပါလဲဆိုလို့ရှိရင်အကောက်ခွန
ဒီခါပါတင်ပေါ်တဲ့ဟိုဟာပြည့်စစ်တူကအောက်ခိုင်နှုံသာရှော့ချပေးဖို့အဲ့လိုအိန္ဒိယဆိုတာဘက်ကိုဒီကွန်တဂျီနာပြန်မြတ်တရခံတယ်ပြီးလို့ရှိရင်ဒီကတင်ပေါ်ဥမာဒီစကံနောက်တင်ပေါ်တလားတကြိမ်ပြည့်ပြည့်ဥမာတလားကုန်တကြိမ်ပြည့်ပြည့်အဲ့လိုဘယ်နေထွက်မှာဆိုတဲ့ဒီဘာကောမဲ့ချက်ယူခေါ်မလားအဲ့ဒါလေးကိုထုတ်ပြန်ပေးဖို့အဲ့လိုတင်ပြတာတော့တွေ့တယ်ကုန်တွေကွန်ရှော့ချ ါ်လိုင်းတတ်မှတ်ပေးရေးကိစ္စတွေကိုအိန္ဒိယအာဏာပိုင်တွေထံတင်ပြဆွေးနွေးခဲ့တယ်လို့ရခိုင်ကုန်သည်အဆက်မှုအသင်း RSCCI ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ဒေသ MSME အသေးစားနဲ့အလတ်စားထုတ်ကုန်တွေတိုးမြင့်ထုတ်လုပ်နိုင်ရေးဈေးကွက်ရရှိရေးနဲ့အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေရခိုင်ပြည်မှာလာရောက်ဖက်ဆက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။လက်ရှိမှာတော့ Shipping Line Agreement နဲ့ပတ်သက်ပြီးနိုင်ငံအစိုးရကြားဆွေးနွေးနေကြောင်းစစ်တွေစိတ်ကမ်းစတင်လည်ပတ်မယ်ဆိုတာအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့စီကုံတယ်ကြီးများအသင်းဥက္ကဋ္ဌဖြစ်တဲ့ဦးကျော်အေးမောင်ကပဲပြောပါတယ
်။ Shipping Agreement ဆွေးနွေးနေတယ်အဲ့ဒါပြီးမှဒီပင်ပေါ်ပင်နဲ့ပင်နဲ့ထွက်နိုင်မယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကနောက်တစ်ဆင့်မှသွားမလို့ပြောတယ်။ကောက်တာတခုဒီတင်ကြရတာကပြထောစုဝန်ကြီးကတော့ဒီစစ်တွေစိတ်ကမ်းကိုနိုင်ငံတကာစကမ်းအဖြစ်အသိမှတ်ပြုထားတယ်အဲ့လိုအဲ့ဒါတခုကတော့ဒီရခိုင်ပြည်နယ်အတွက်ဒါအမှန်ကောက်မှန်လဲအခွင့်ရတဲ့လို့တော့မြင်ကြတာကတော့
ရခိုင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့လက်ရှိဖွင့်လှစ်ထားတဲ့စစ်တွေအိန္ဒိယစိတ်ကမ်းကနေစစ်တွေကလကတားကိုတိုက်ရိုက်ကုန်သွယ်ယူခွင့်အမြန်ရရှိဖို့မျှော်လင့်နေကြတယ်လို့ဦးကျော်အေးမောင်ကပြောပါတယ
်တင်ဖို့လိုက်ကြအောင်မှာကွန်ပစ်ရှိမှတင်ဖို့ပြင်းမယ်ဆိုလို့ရှိရင်ဒီအခုနောက်လို့တင်ဖို့ပြင်းစဖို့အတွက်ကြမ်းကြမ်းနေပြီနဲ့ကျွန်တော်တို့ကဒီတချို့ဟာတွေကြာလို့ရှိရင်စပြီးတော့အချုံခံပြီးတော့လုံးသိရင်လောက်အောင်အပိုက်တွေရှိမှာပါဆိုတင်ပေါ်လဲကလည်းတလားတစ်ခါလောက်ပြင်းနေပြီဆိုလို့ရှိရင်ဒီကမှစပြေထုတ်ထုတ်တဲ့လူတွေရေစပြေလုံငန်းတွေဟိုမှာအိန္ဒိယဘက်ကလိုအပ်တဲ့ပြည်စစ်တွေကိုသိငံတယ်စပြေထုတ်ထုတ်တဲ့လုံငန်းတွေပေါ်လာမယ်အခုနောက်တော့လို့ဒီခိုင်ပြည်နယ်ကမထွက်တဲ့ပြည်စစ်တွေကိုတခြားတိုင်းနဲ့ပြည်နယ်တွေကဟိုဟာတဆင့်ခံယူပြီးတော့ရောက်ရှာတဲ့လုံငန်းတွေပေါ်လာမယ်ဒါကတင်ပေါ်တွေရေးဆွေးနေပြီဆိုမှပေါ်လာမယ်ဒီတဲကတော့ဒီအခုနောက်တော့လို့အဲ့ဒီလုံငန်းတွေကတော့ပေါ်လာမှာဒါကြောင့်တင်ဖို့လိုက်ဒီမနက်ငယ်တင်ဖို့ပြင်ဆင်ဖို့အတွက်တပေါ်တူစာချုပ်များများခြေထိုးပြီးတော့စက်ကမြန်မြန်လေတက်မှလာတာဒီခက်ကြီးနေအတွက်အကျိုးတကယ်ကျိုးရှိရမယ
်။အိန္ဒိယနိုင်ငံဘက်ကဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာတန်း50အကုန်ချခံတိဆောက်ထားပါတယ်။စစ်တွေစိတ်ကမ်းစတင်ဖွင့်လှစ်တဲ့မေလ9ရက်နေ့မှာပဲအိန္ဒိယနိုင်ငံဘက်ကဗီလတ်မြေတွေတည်ဆောင်လာတဲ့တင်မော်ဒဇင်စစ်တွေစိတ်ကမ်းကိုစိုက်ကပ်လာခဲ့ပါတယ်ခင်ဗျာ။
ဒါကတော့စစ်တွေစိတ်ကမ်းစတင်ခဲ့တဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါအခုဆက်လက်ပြီးတော့မြန်မာပြည်ကတိုက်ပွဲအခြေအနေတွေကိုစင်ခံပါအောင်ပဲစကိုင်းတိုင်းရင်းမာပြည်မြို့နယ်နဘူးတော်ကျေးရွာကိုစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ရမှာတိုက်ပွဲဖြစ်ပြီးကျေးရွာထဲမှာအရသားတွေပိတ်မိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီချိန်ထဲမှာပဲပလဲမြို့နယ်တွင်စစ်ကောင်စီတပ်ဆွဲထားတဲ့မြို့နယ်အုတ်ချုပ်ရင်းနဲ့ရဲစခန်းအပါအဝင်နေရာ၄ခုကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပြောဆိုပါတယ်။စကိုင်းတိုင်းတွင်စီရေးတရင်ပြပုတ်ချက်ကိုတော့ကိုရဲမုံကဆက်ပြီးပြောပြမှာပါ
။စကိုင်းတိုင်းရင်းမပင်မြို့နယ်ရွှေတောင်ဦးကုန်းမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဟာမေလ၁၇ရက်မနေ့ပိုင်းမှာမြို့နယ်တဲကကျေးရွာတွေကိုနယ်မြေရှင်းလင်းရေးလုပ်ရင်းနဘူးတော်ကျေးရွာမှာကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ဟာကျေးရွာဖုံးကြီးကျောင်းမှာတပ်ဆွဲထားပြီးဒေသခံအရက်သားတရားနီးပါဖုံးကြီးကျောင်းထဲမှာပိတ်မိနေတယ်လို့ဒေသခံသူကပြောပါတယ
်။အဘူရောကြီးကဖုံးကြီးကျောင်းနဲ့ကျောင်းသားမှာစစ်မှားကြီးခွဲဝင်ကြပါအမောင်တိုက်ပွဲဖြစ်တော့လာပဲ။တိုက်ပွဲကတော့လောက်ကြတယ်မိနစ်နှစ်ကျော်တော့ဝင်ကြပါအဲ့လိုလောက်ကြတယ်။ဒေသခံတွေကတော့ဒီတိုင်းပဲပေါ့သူတို့ဒီကအဘူရောဒီလမ်းခွဲနေဝင်လာလို့ဆိုတာနဲ့ဖက်ပြေးတိတ်ဆောင်ကြတာပေါ့။တချို့လည်းဖုံးကြီးကျောင်းမှာသွားပြီးတော့ဆောင်ကြတဲ့သူတွေတော့ခုကတော့ပိတ်မိပြီလို့ပုံမှန်ဆိုဖြစ်သွားပြီပေါ့။ဖုံးကြီးကျောင်းမှာကျွန်တော်ပြောနေသေးကြတာလည်းတရားတော်သေးကြတာပဲ။
နဘူးတော်ကျေးရွာကိုစစ်ကောင်စီတပ်အပြင်စစ်ကောင်စီလိုလာတဲ့ပြူစောထီတွေမကြခဏဆိုလိုဝင်ရောက်ပစ်ခတ်ရှာဖွေတာတွေလုပ်လို့ဒေသခံ6ဦးထက်မနည်းရခိုင်ကတေဆုံးခဲ့ပူပါတယ်။တစက်သေးပလဲမျိုးမှာဆိုရင်လဲစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းမြို့နယ်ထွေးဦးရုံအပြင်ပြူစောထီအားကောင်းတဲ့ခန်းတောင်အင်မတီနဲ့ဇီးပြူကုန်းကျေးရွာတို့ကိုမေလ10ရက်ညပိုင်းမှာကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တခုဖြစ်တဲ့တခင်တောင်းညိုအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
ဖွေရုံရရဲ့စခန်းရယ်ပေါ့အထက်ထဲနဲ့ဝင်ပြစ်ပြီးရတယ်။အဲကျွန်တော်ဒေါ်လာရင်အင်အားစုရတော့ကျွန်တော်တို့ပလဲမြို့နယ်မှာရှိတဲ့ဒီကမ်းနောက်တို့ဒ ီယူကုံအင်မတီပေါ့ကျွန်တော်အထိုင်လေးနေရာတော့ကျွန်တော်ကြောက်နေတာဒီပလဲနေရတာဒါပေမဲ့ဒီနေ့မနေ့ချင်းတော့ဒီကောင်ဒီဒုံးနေတယ်ပေါ့နေကပောက်ဝဲနေရ
ထွေအုပ်ယုံတဲ့ရဲစခန်းကိုတခင်တောင်းညိုချင်းတွင်သူနေရာတိုက်ခါအပြင်အခြားမဟာမိတ်တပ်ဖွဲ့တွေကစူပေါင်းပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ပြစ်ခတ်ခံရပြီးနောက်နေ့မနေ့မှာတော့မုံရွာကန်ကောကားလမ်းပိုင်းကိုပိတ်ထားလိုက်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာပလဲမြို့နယ်ရဲစခန်းနဲ့ထွေအုပ်ယုံမှာတက်ဆွဲထားတာဖြစ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့မကြာခဏဝင်ရောက်တိုက်ခိုက်တာခံရပါတယ်အခုနောက်ဆုံးဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
ဒါကတော့သကိုင်းတိုင်းတွေကတိုက်ပွဲအခြေအနေတွေကိုကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပါဦးမယ် KNU K ထင်းချုပ်ရတမဟာ3ခရိုင်ခလဲလူထွီးခရိုင်တွေကလဲတူမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်တိုက်ပွဲတွေနဲ့အိုးအိမ်ပျက်စီးမှုတွေကြောင့်တမဟာ3ထင်းချုပ်ရနယ်မြေထဲမှာစစ်ပြေးဒုက္ခတဲ့နှစ်သိန်းနီးပါးအထိရှိနေပြီဖြစ်ပါတယ် VOA သတင်းတောက်မှအေးအေးမှကဆက်ပြောပြပါမယ်
။ကရင်မျိုးသားအစည်းအုံကလဲလူထုခရိုင်တမဟာ3ထင်းချုပ်နယ်မြေလေတူမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ဖျက်ဆီးသွားကြောင်းဒေသခံတဦးကတော့အခုလိုပြောပြပါတယ
်။မီနာကူရနေ့ကနနက်9:00ခွဲလောက်အမှကျွန်တော်တို့ကရင်ယူအောက်ချုပ်နယ်မြေတမဟာ3လေတူမြို့နယ်ထဲမှာပေါ့။အဲမှာစစ်ကောင်စီစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာပြီးတော့ပိုလုံနိုးဖိုးကြီးရွာမှာနေနှလုံးလေဝန်ကြီးရမှာရွာလုံးကျွတ်ပေါ်အင်ဂျီ42လုံးခင်ရဖရဲကြောင်းအတကြောင်းစာတင်ကြောင်းတကြောင်းမူကြိုကြောင်းတကြောင်းနဲ့တော့ရွာဘုံပစ္စည်းထားတဲ့နေရာအဆောက်အုံကတခုပေါ့ဟာတော့မီးရှို့ဖြစ်စီသွားတာပေါ့မိုင
်းအခုဆိုရင် KNU တပ်မတုံးထိချုပ်ရနယ်မြေထဲမှာတော့စစ်ဘေးရှောင်တွေများလာပြီးအခုဆိုရင်တိမ့်တဲ့ချီရှိတဲ့လူလူတွေဟာစစ်ဘေးရှောင်နေရပြီးနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းပြောပါတယ်
နောက်မေလ4ရက်နေ့မှာမုံကျွတ်နယ်ကိုရန်ကျွတ်အောင်ကြီးရွာကလက်နက်ကြီးပြည့်လို့နေ78လုံးပြရတာဘာမှအဆနောက်မကြအောင်မီးလောက်ကုန်တော့အခုဆိုရင်မှဟိုပိုလုံနိုးကြေးရွာလူစုက1000ကျော်ရန်စောင်းကြေးရွာ1000ကျော်ဟိုရင်ကရန်ယူသမတ်သုံးပိုင်ရွာကိုဗလဲကောတို့တန်စိတ်တို့ဝဲကြီးတို့ကထွက်ပြေးတဲ့လူရရဲ့တင်းကြော်နေပြီအခုဒီရွာကိုကတ်လို့မရဘူးဒုက္ခတွေကအားလုံးစုခု2000ထင်နေမှာဟဲ့
ပြီးခဲ့တဲ့နှစ်ဇွန်လ25ရက်နေ့ကတည်းကစစ်ကောင်စီတပ်တွေဟာပိုလုံနိုးဖို့ကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရောဒေသခံတွေကိုဖမ်းဆီးတာကြောင့်ပါဒေသခံတွေကထွက်ပြေးနေရတာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။အဲ့ဒီဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာနေအိမ်တွေမှာညမအိပ်ရဲတော့ပဲထွက်ပြေးတန်းရှောင်နေရတာလားနဲ့ချီကြားနေပြီဖြစ်ပါတယ်ရှင်
။ဒါကတော့ KNU တပ်မတော်နယ်မြေထဲမှာခြေရွာတွေမီးရှို့ခံရတဲ့အကြောင်းနဲ့စစ်ပြေးဒုက္ခတဲ့အကြောင်းတွေကိုမတ်အေးအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်။စကိုင်းနဲ့ကရင်ပြည်နယ်ဘက်ကအခြေအနေတွေအပြီးမှာတော့အရှိတောင်အာရှအောက်စားပြိုင်ပွဲ SEA Game နဲ့ဆိုင်တဲ့သတင်းကိုတင်ပြပေးပါမယ်။32ကြိမ်မြောက် SEA Game အရှိတောင်အာရှအောက်စားပြိုင်ပွဲမှာတော့မြန်မာနိုင်ငံကချင်းလုံးပြိုင်ပွဲကနေရွှေ6ခုအပါအဝင်စုစုပေါင်းရွှေတစ်စိတ်14ခုရရှိထားပါတယ်။ကမ္ဘောဒီးယားနိုင်ငံဖနံပင်မြို့မှာကျင်းပနေတဲ့ SEA Game ပွဲမှာရှင်ပြိုင်နေတဲ့မြန်မာအာကစားအဖွဲ့ရဲ့ရှင်ပြိုင်မှုအခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းစုံစမ်းထားတဲ့ကိုရနိုင်ကဆက်ပြီးပြောပြပေးမှာပါ။အ
ရှေ့တော်အာရှအားသားပြိုင်ပွဲတွေကိုကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာဆက်လက်ကျင်းပနေတာမှာမနေ့ကြာသပတေးနေ့ကတော့မြန်မာနိုင်ငံကငွေတစ်စိတ်နှစ်ခုနဲ့ကျေးတစ်စိတ်တစ်ခုထပ်ပြီးတော့ရခဲ့ပါတယ်။ခွန်ခမာလို့ခေါ်တဲ့ရိုးရလက်ဝဲပြိုင်ပွဲမှာမြန်မာနိုင်ငံကထွန်းထွန်းမင်းက81ကီလိုတန်းမှာငွေတစ်စိတ်တစ်ခုရပြီးတော့မြို့သမီးဝူရှူးပြိုင်ပွဲမှာတော့မတ်ဆန်နီဦးကငွေတစ်စိတ်တစ်ခုနဲ့နောက်အမျိုးသားမီတာ1000အပြည့်ပြိုင်ပွဲမှာတော့ကိုတန်းထိုက်ဆိုးကကျေးတစ်စိတ်တစ်ခုရခဲ့တာပါ။မေလ17ရက်နေ့အထိစီးရင်နေရတော့မြန်မာနိုင်ငံကရွှေစိတ်14ခုငွေ73ခုကျေး38ခုရပြီးတော့အဆင့်8နေရာမှာရှိနေပြီးတော့ဗီယက်နမ်နိုင်ငံကရွှေ58ခုနဲ့ပထမအိရှင်ကမ္ဘောဒီးယားကရွှေ56ခုနဲ့ဒုတိယထိုင်းနိုင်ငံကတော့ရွှေ54ခုနဲ့တတိယနေရာမှာအသီးသီးရှိနေကြပါတယ်မြန်မာနိုင်ငံကရတဲ့ရွှေစိတ်တွေထဲမှာတော့ရိုးရချင်းလုံးပြိုင်ပွဲက6ခုနဲ့အများဆုံးရထားတာဖြစ်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓနေ့ကကျင်းပတဲ့ချင်းလုံးပြိုင်ပွဲမှာတော့မြန်မာနိုင်ငံကအမျိုးသားရောအမျိုးသမီးမှာပါဘူးဆွဲထားပါတယ်မျိုးသားဘက်မှာတော့မြန်မာနိုင်ငံကဖိလစ်ပိုင်ကို680 660နဲ့ဘူးဆွဲခဲ့ပြီးအမျိုးသမီးဘက်မှာတော့မြန်မာကဖိလစ်ပိုင်ကိုပဲ950 980နဲ့နိုင်ခဲ့တာဖြစ်ပါတယ်။ဝူရှူပြိုင်ပွဲမှာတော့မြန်မာကအမျိုးသမီးအတင်းလိုက်အတိုက်ပြိုင်ပွဲမှာငွေတစ်ခုပါဝဲစုစုပေါင်းငွေစိတ်နှစ်ခုနဲ့ကျေးစိတ်တစ်ခုရထားတယ်လို့ဖနမေမျိုးမှာစီးကိန်းပြိုင်ပွဲဝင်နေတဲ့မြန်မာဝူရှူကစားသမားမအေးတစ္ဆာမြင့်က VOA ကိုပြောပါတယ်
ပါမြန်မာကနန်းချွန်ပေါ့နော်နန်းချွန်လို့ခေါ်တဲ့အဲတောင်ပိုင်းပြုတ်ပြတောင်ပိုင်းလက်ဆိုင်ပေါ့နော်အဲဒီကစားမြန်မာမှာ တတိယရာပေါ့နော်ပြီးတော့နှစ်ယောက်အတွေ့တိုင်းနှစ်ယောက်အတွေ့တိုင်းဆိုတော့သူကတော့အတိုက်ပုံလာပေါ့နော်အဲ့တော့မှနှစ်ယောက်တွဲရှိမယ်သုံးယောက်ပဲရှိမယ်အဲ့လိုမျိုးသူတို့နိုင်ငံနဲ့သူတို့တွဲလူကြီးနေပေါ့နော်အဲ့တော့မှညီမတို့ကနှစ်ယောက်အတွေ့တိုင်းတွင်ကြိုင်ပဲဆိုပြတဲ့စမတ်တူတွေတသိစီကြာတာပေါ့ဟုတ်ကဲ့ဟုတ်ဒီပြိုင်ပွဲမှာတော့ညီမတို့ကအဓိကမှန်တာကတော့ညီမတို့ကအဲ့အတွေ့တိုင်းပေါ့နော်အတွေ့တိုင်းကဘာလို့မဆိုကိုယ်တိုင်လည်းသိရပေါ့နော်ဘယ်လိုပြောမလဲအစားပြိုင်ပတ်တည်နေရလဲအရင်ကလည်းပြိုင်မှုပြီးသားပေါ့နော်ဒါပေမဲ့တခုကြည့်ကြွားကြတော့ဒီအင်ရှင်ကကြတော့အရင်ကကမ္ဘောဒီးယားကတခါမှဝူရှူးမှာမပြိုင်ဘူးမပြိုင်ဘူးနဲ့အခုမှပြိုင်ပြီးရောပေါ့နော်သူတို့အင်ရှင်လည်းဖြစ်တဲ့အားသာပြန်နေဖြစ်သွားတော့ကိုကဘယ်လိုမှလုံးလို့မရအောင်ဖြစ်သွားတာပေါ့နော်အဲဒါကြောင့်မို့အဲ့အတွေ့အတိုင်းမှာချိန်မှန်းလာတယ်ပြီမဲ့လေဝင်စိမ့်နဲ့အင်ရှင်ကဒီတိုင်းရှူလိုက်ရတဲ့ဖြစ်တဲ့သဘောစိမ့်နဲ့ချိန်မှန်းလာတာပေါ့နော်
လောကပြိုင်ပွဲတွေမှာတော့မြန်မာနိုင်ငံကအမျိုးသား6ဦးနဲ့အမျိုးသမီး3ဦးကစားသမားစုစုပေါင်း9ဦးကဝိတ်တန်း6ခုမှာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ဒီထဲကကစားသမား6ဦးကဆီမီဖိုင်နယ်တက်ပြီးတော့တတိယကြေးစိတ်6ခုရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာရောက်နေတဲ့မြန်မာနိုင်ငံလောကဖွဲ့ချုပ်ဥက္ကဋ္ဌဦးကျော်ကျော်စိုးက VOE ကိုပြောပါတယ်
။အခုလောလောဆယ်စုရတဲ့နေထားကတော့ကြေးစိတ်ပဲရတယ်ကြေးစိတ်6ခုရတာပေါ့နော်။9ရောက်ပြိုင်တဲ့ဟိုတတိယနေရာ6ယောက်ရတာပေါ့။ယောက်ျားလေးဘက်က4ယောက်အမျိုးသမီးဘက်က2ယောက
်။စီးကင်းပြိုင်ပွဲကို1959ခုနှစ်ကနေစပြီးတော့နှစ်နှစ်တစ်ကြိမ်ကျင်းပလာတာမှာအခုဆိုရင်နှစ်ပေါင်း60ကျော်လာခဲ့ပြီဖြစ်ပေမဲ့ကမ္ဘောဒီးယားနိုင်ငံအတွက်တော့ဒါကအင်ရှင်အဖြစ်ပထမဆုံးအကြိမ်ကျင်းပခွင့်ရတာပါ။1963ခုနှစ်တုန်းကတော့တတိယအကြိမ်မြောက်အရှေ့တောင်အာရှကျွန်းဆွယ်ပြိုင်ပွဲကိုကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့လုပ်ခဲ့ပေမဲ့ပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မကျင်းပနိုင်ခဲ့ပဲအခုမှပထမဆုံးအကြိမ်ကျင်းပခွင့်ရတာပါ။အရှင်ပြည်ပြည်မှာဆုံးကျင်းပခွင့်ရတဲ့စီးကိန်းပြိုင်ပွဲနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံဘက်ကပြင်ဆင်ထားတဲ့အခြေအနေတွေကိုတော့ဦးကျော်ကျော်စိုးကအခုလိုပြောပါတယ်
။ဟိုကျွန်တော်လည်းစသွားတဲ့အချိန်မှာဒုအချက်တွေအများကြီးရှိနေတယ်။အဲ့တော့ဟိုအများကြီးမြုံမမထားဘူးအမှန်တိုင်းပြောရင်။သို့တော့သူတို့အရှင်အနေနဲ့သူတို့လုတ်ကင်ထားတာတွေနော်စီစဉ်ထားတာတွေကကျွန်တော်ထင်တာလည်းအများကြီးကိုတာပါပဲ။ကျွန်တော်တို့ volunteer ပေးထားတဲ့ကလေးတွေကနောက်တစ်ခါကျွန်တော်တို့သွားရေးလာရေးစီစဉ်ပေးတဲ့ကားတွေအစကျွန်တော်ဖိလစ်ပိုင်တို့ဘာလို့မှပြဿနာလေးတွေနည်းနည်းရှိခဲ့တာတွေတော်တော်များတယ်။ဒါပေမဲ့ဒီကမ္ဘောဒီးယားမှာအဲ့ပြဿနာမရှိသလောက်နဲ့တယ်လို့ပဲပြောရမှာပေါ့။အဲ့တော့အင်းရှင်ကမ္ဘောဒီးယားကတော့ကျွန်တော်တော်တော်ချီးကျူးပါတယ်ဒီစီကိန်းသူတို့လုပ်သွားတာလေ
။ဘောလုံးပွဲတွေဘက်မှာတော့မြန်မာနိုင်ငံကအမျိုးသားမှာရောက်အမျိုးသမီးမှာပါစီးဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။အမျိုးသားဘက်မှာမြန်မာ U21 ကနောက်ဆုံးပွဲစဉ်မှာဖိလစ်ပိုင်ကိုတကိုးကိုးမရှိနိုင်နိုင်ပြီးတော့အင်ဒိုနီးရှားကအင်းရှင်ကမ္ဘောဒီးယားကို2-2နဲ့နိုင်တာကြောင့်အင်ဒိုနီးရှားကအုပ်စုပထမမြန်မာကအုပ်စုဒုတိယရပြီးတော့အင်ရှင်ကမ္ဘောဒီးယားအသင်းကတော့အုပ်စုကနေပြုတ်ပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်။တစ်ဖက်ကအုပ်စု B မှာတော့ထိုင်းကအုပ်စုပထမဗီယက်နမ်ကအုပ်စုဒုတိယရတာကြောင့်ဇီးဖိုင်နယ်မှာမြန်မာနဲ့ထိုင်းအင်ဒိုနီးရှားနဲ့ဗီယက်နမ်တို့တွေ့ကြမှာပါ။မျိုးသီးဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ပွဲတွေကိုတော့ဒီနေ့မှကစားမှာဖြစ်ပြီးတော့မြန်မာနဲ့ထိုင်းအင်ရှင်ကမ္ဘောဒီးယားနဲ့ဗီယက်နမ်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘောဒီးယားမှာလက်ရှိကျင်းပနေတဲ့အရှေ့တောင်အာရှအာကစားပြိုင်ပွဲစီးကိန်းမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်နေတာတွေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ပြောပြသွားတာပါ VO ရဲ့တောက်ကြနေမနေ့ပတ်အတန်လွင်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေတာပါမကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြပေးပါဦးမယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11.13 ညလိုင်းဒိုမီတာ40 kHz 94.13 ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လည်အောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးပါမယ်မြမနိုင်ငံမှာတိုင်းရင်းသားလက်နက်ကင်လှုပ်ရှားမှုတွေရှိနေတာနှစ်ပေါင်းများစွာကြာလာပါပြီဒါပေမဲ့စစ်တပ်ကိုမနိုင်တဲ့အတွက်စစ်အာဏာရှင်စနစ်သက်ဆိုးရှင်းနေပါတယ်စစ်ကောင်စီလက်ထက်သကိုင်းမကွေးလိုဗမာအများစုနေထိုင်ရာဒေသတွေမှာလက်နက်ကင်တော်လှန်ရေးဖြစ်ပွားနေတာကခေပြောင်းသွားနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်
စ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ
စကိုင်းမကွေးမန္တလေးစားတဲ့ဗမာအများစုနေထိုင်ရာတိုင်းဒေသကြီးတွေမှာစစ်အာဏာရှင်ဆန့်ကျင်ပြည်သူကာကွယ်ရေးတပ်တွေပေါ်ပေါက်လာတာဟာလက်နက်ကင်လှုပ်ရှားမှုအခြေအနေကိုအများကြီးပြောင်းလဲစေတယ်လို့ခန့်မှန်းကြပါတယ်စစ်တပ်ကစစ်သားစုဆောင်နေကြနေရာဒေသတွေမှာစစ်တပ်ဆန့်ကျင်ရေး PDF ပြည်သူတပ်ဖွဲ့မျိုးစုံပေါ်ထွက်လာတာပါ PDF တို့ရဲ့မဟာမိတ်ကတော့ CNA ချင်းတပ်ဖွဲ့ KIA ကချင်းတပ်ဖွဲ့ KNLA ကရင်တပ်ဖွဲ့ KA ကရင်နီတပ်ဖွဲ့နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ဖြစ်ပါတယ်စစ်ကောင်စီကမြို့နယ်20ရာခိုင်နှုန်းကိုသာချုပ်ကင်နိုင်တယ်လို့ SAC အထူးကိုယ်စားလှယ်အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်စစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်မှုများလေလေစစ်ကောင်စီကြီးတဲ့အကြအဆုံးများလေလေလို့ယူဆရပါတယ်စကိုင်းတိုင်းမှာမြို့နယ်14နဲ့ဘုံကျဲတိုက်ခိုက်ခံရတာကိုကြည့်ရင်စစ်တပ်ဆန့်ကျင်ရေးကျေပြန့်နေတာသိလာတင်ရှားပါလေလွန်ခဲ့တဲ့ဇန်နဝါရီလကမတ်လအထိ3လအတွင်းလေတပ်ကတိုက်ခိုက်မှုစီးရင်ကိုညံလင်းရစ်သုတေသနအဖွဲ့ကဧပြီလ17ရက်နေ့ကထုတ်ပြန်ပါတယ်မြို့နယ်34ခုရှိတဲ့အနေနဲ့14ခုကိုလေတပ်ကတိုက်ခိုက်တာဖြစ်ပါတယ
်စကိုင်းတိုင်းမှာကျေးလက်လူဦးရေ5တန်းကျော်ရှိပြီးမြို့နယ်လူဦးရေ1တန်းကျော်ရှိတယ်လို့2012ကခန့်မှန်းထားပါတယ်ကျေးရွာပေါင်း6000နီးပါးရှိတာမို့ရေရှည်ခုခံစစ်ဆင်နွှဲနိုင်မဲ့အခြေအနေရှိပါတယ်မကွေးတိုင်းမှာတော့လေတပ်ကတိုက်ခိုက်တဲ့မြို့နယ်4မြို့နယ်ရှိပါတယ်ကြည်ရက်ကရွာကိုဝင်ပြီးလူရဲမိရှူတာတွေများလာတာကြောင့်တပြည်လုံးမှာစစ်ဘေးဒုက္ခသည်8သိန်းကျော်ရှိပြီးစကိုင်းတိုင်းမှာတင်စစ်ဘေးအသင့်သူ2သိန်းခွဲလောက်ရှိမယ်လို့ ISP မြန်မာကပြီးခဲ့တဲ့လကခန့်မှန်းပါတယ်တနိုင်ငံလုံးမှာ PDF ကာကွယ်ရေးတပ်ရင်းပေါင်း260ရှိကြောင်း NUG အစိုးရကကြေညာထားပါတယ်စကိုင်းမှာတော့ PDF တပ်ဖွဲ့မျိုးစုံရှိနေပြီးတိုက်ချင်ခိုက်ချင်စိတ်ပြင်းထန်နေတာကိုတွေ့ရပါတယ်ဒါပေမဲ့ငွေကြေးအခက်အခဲကြောင့်လက်နဲ့ကောင်ရရှိဖို့ခက်ခဲနေပါလေတပ်ဖွဲ့တိုင်းမှာလုံတနတ်တွေရှိနေပေမဲ့လက်နဲ့အစ်စ်ရှိတဲ့အဖွဲ့ကနည်းတယ်လို့သိရပါတယ
်စကိုင်းနယ်မကွေးတိုင်းမှာတိုက်ပွဲဝင်ရုံနဲ့မကပဲရန်ကုန်နဲ့မန္တလေးမှာဒလန်ရှင်းနေတဲ့အာဏာရှင်တော်လှန်ရေးပြည်သူ့တပ်မတော် DRPA ဆိုတဲ့ကွန်မန်ဒိုတပ်မျိုးလည်းရှိပါတယ်နှစ်နှစ်သက်တမ်းအတွင်းမှာစစ်ကောင်စီတပ်နဲ့တိုက်ပွဲတရာကျော်ဖြစ်ပွားလို့စစ်ကောင်စီတပ်သား360သေဆုံးပြီးDRPA ဘက်က16ဦးသာကြာဆုံးတယ်လို့ဧပြီလ28ရက်နေ့ထုတ်တင်းမှာပေါ်ပြပါတယ်။မြေပြင်တိုက်ပွဲရေချောင်းတိုက်ပွဲမြို့ပြပျောက်ကြားဖောက်ခွဲရေးနဲ့ဒလန်ရှင်းလင်းရေးကိုဒေသခံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်။လုံနိုင်စွာရှိပေမဲ့ရန်ပုံငွေအခက်အခဲကြောင့်ဆက်လက်ရပ်တည်ဖို့ခက်ခဲတယ်လို့လည်းဆိုပါတယ်။ DRPF တိုင်ရင်းတစ်ခု NUG အစိုးရအောက်မှာဖွဲ့ထားပါလေ။
ကျေးရွာတွေကိုစစ်ကောင်စီလေတပ်ကဘုံကျဲကြီးတပ်ကမီးရှို့စသဖြင့်အကြမ်းဖက်နေပေမဲ့ຫນွေဦးဒေါ်လာရေးဟာအရှိန်ပြတ်မသွားပါဘူးဒီနှစ်ဆန်းပိုင်းကစပြီး PDF နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဗျူဟာမြောက်လှုပ်ရှားမှုတွေလုပ်နိုင်ခဲ့တယ်လို့ NUG ကာကွယ်ရေးဌာနကဆိုပါတယ်စစ်ကောင်စီတပ်စခန်းသိမ်းတိုက်ပွဲပေါင်း44ပွဲလေတပ်စခန်းကို6ကြိမ်လက်နက်စက်ရုံတိုက်ခိုက်မှု9ခုဌာနချုပ်စခန်းတိုက်ခိုက်မှု12ခုပြုလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်စခန်းသိမ်းတိုက်ပွဲတွေဖြစ်တာနဲ့လေတပ်ကလာရောက်တိုက်ခိုက်တာတွေများလာပါတယ်။လွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိစစ်ဘေးဒုက္ခသည်တသန်းခွဲလောက်ရှိလာပြီးကလေးငယ် 13,000 ကျော်အပါအဝင်အရသာ 24,000 သေဆုံးကြောင်းသိရပါတယ်။စကိုင်းတိုင်းမှာမိရှုခံရတဲ့အိမ်ပေါင်း 3,000 လောက်ရှိလာလို့စစ်ဘေးဒုက္ခသည်အများဆုံးဖြစ်နေပါတယ်။စစ်ဆောင်စခန်းတွေဟာအလူရှင်ကိုမိကိုနေကြရပါတယ်။ဒါပေမဲ့2021ကစပြီးဖြစ်ပေါ်တဲ့စစ်ပွဲတွေမှာစစ်ကောင်စီတပ်သား3,000ကျော်တည်ဆုံးတယ်လို့ခန့်မှန်းထားပါတယ
်ဖက်ဒရယ်ဒီမိုကရေစီအတွက်လက်နက်ကင်တိုက်ပွဲဝင်နေတဲ့နိုင်ငံတွေမှာပိဆက်ခဲ့ရတာတွေများကြောင်းအမေရိကန်ကသက်သေပြနေပါတယ်အင်္ဂလိပ်ဘရင်စနစ်ကိုတော်လာတဲ့18ရာစုအမေရိကန်လွတ်လပ်ရေးစစ်ပွဲဟာ10နှစ်ကြာပြီးအမေရိကန်တပ်သား6,800ကြာဆုံးပါတယ်ဒဏ်ရာရသူနဲ့ရောဂါရပြီးပေဆုံးသူက18,000လောက်ရှိတယ်လို့ခန့်မှန်းပါတယ်အင်္ဂလိပ်ဘရင်တပ်သား24,000ကြာဆုံးပါလေအမေရိကန်တွေလက်နက်ကင်တိုက်ပွဲဝင်ပြီးရယူလိုက်တဲ့လွတ်လပ်ရေးဟာအားကျစရာဖြစ်လာပြီးအမေရိကန်ဖက်ဒရယ်နိုင်ငံဟာဂုဏ်ယူစရာဖြစ်တာပါလေဒါပေမဲ့19ရာစုမှာအမေရိကန်မြောက်ပိုင်းပြည်နယ်နဲ့တောင်ပိုင်းပြည်နယ်တွေ နိုင်ငံရေးခံယူချက်ကွဲပြားခြားနားတဲ့အတွက်ပြည်တွင်းစစ်ဖြစ်ပါတယ်1861က1865အထိ9နှစ်ကြာပြည်တွင်းစစ်မှာစစ်သည်ပေါင်း63,000ကြာဆုံးပါတယ်မြောက်ပိုင်းအိုးစုက36,000ကြာဆုံးပြီးတောင်ပိုင်းက26,000ကြာဆုံးပါတယ်အရတား9,000နဲ့ကျွန်း10,000တည်ဆုံးကြပါတယ်အဲ့ဒီအချိန်ကအမေရိကန်ပြည်ရဲ့လူဦးရေဟာ32,000,000သာရှိသေးတာမို့လူဦးရေ200,000,000တုံးပြည်တွင်းစစ်မှာကြာဆုံးသွားတာဖြစ်ပါတယ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်ရမှာပေးဆပ်ရတဲ့တန်ဖိုးဟာအလွန်ကြီးမားတာကိုအမေရိကန်သမိုင်းကသက်သေပြနေပါတယ်ခင်ဗျာ
ဥအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါသခိုင်းမကွေးလို့ဗမာအများစုနေထိုင်ရာဒေသတွေမှာလက်နက်ကင်တော်လှန်ရေးဖြစ်တာဟာခစ်ပြောင်းသွားနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဥအောင်ခင်ကဆွေးနွေးတင်ပြထားတာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ပဲအတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါကျမရေးကန္တတိုင်းရင်သတင်းလောအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ကျမရေးအစီအစဉ်ကိုဆက်လက်ထုတ်လွှင့်မအောင်ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲသစ်မြန်မာနိုင်ငံမှာတွေ့တဲ့အကြောင်းဆွေးနွေးထားပါတယ်အိန္ဒိယမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်မျိုးကွဲစိတ် XBB.1.16 ကိုမြန်မာနိုင်ငံမှာလည်းတွေ့ရှိခဲ့သလိုကိုဗစ်ကူးစက်မှုတွေလည်းမကြသေးမီကမှပြန်လည်မြင့်တက်လာခဲ့တဲ့အတွက်သတိပြုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုထားပါတယ် Omicron မျိုးကွဲကဆက်ဖြစ်လာတဲ့ဒီမျိုးကွဲစိတ်အသစ်ရဲ့ကူးစက်မှုနဲ့ပြင်းထန်မှုကဘယ်လိုရှိနိုင်ပါသလဲ။ပါရီလှုပ်ဆောင်တင်ပါသလဲ။ဒီအကြောင်းနယူးယောက် Wyckoff Heights ဆေးရုံကညွှန်ကြားရေးမှူးနဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။โอเคဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ကိုဗစ်ပြန်ဖြစ်တဲ့ရေအတွက်တဖြည်းဖြည်းရလာပြီးတော့အခုနောက်ဆုံးမှာဒီအိန္ဒိယကနေစတွေ့ပြီးတော့နောက်ပိုင်းအိမ်မီးချင်းနိုင်ငံတွေကိုလည်းကူးစက်ခဲ့တဲ့ဒီကိုဗစ်မျိုးကွဲသစ်ပေါ့နော် Omicron ရဲ့ XBB.1.16 တွေ့ရှိထားတဲ့အနေအထားမှာမြန်မာနိုင်ငံမှာဆရာကြီးဒီမျိုးကွဲသစ်အတွက်ဘာကိုအဓိကသိထားလဲ
။ Yeah ပေါ့နော် WHO ကလွန်ခဲ့တဲ့တလကွဲလောက်တုန်းကတော့သူ့ကိုသိပ်ပြီးတော့အရေးမပေးဘူးပေါ့နော်ပြီးတဲ့အခါကျတော့ဒီလထဲမှာမေလထဲမှာဆိုရင်တော့သူက variant of interest သူဒီထားမဲ့မျိုးဝဲဆိုတဲ့အဆင့်ကို upgrade လုပ်လိုက်တယ်ဘာလို့လဲဆိုတော့နိုင်ငံတော်တော်များများကစပြီးတော့ခူးလာတယ်အပထမနေ့မှာသူကတက္ကသိုလ်က global pandemic ကိုရက်လိုက်ပို့မရှိတော့ဘူးဆိုပြီးကြောင်းရလိုက်နောက်တစ်တည့်ရက်မှာ variant of interest ဆိုပြီးတော့အဲ့ဒီကောင်ထပ်ပြီးတော့ပြန်ပြီးတော့ကျင်းကြရတယ်ဆိုတော့လေဘာခွာချားွားလဲဆိုတော့ဒီ Wuhan strain ကတော့ original strain ကနေဒုတိယတစ်ဆင့်ဖြစ်တဲ့ delta ဖြစ်လာတယ်နောက်ဆုံးတစ်ခု2020 October ပေါ့ဝင်ကျမှာ South Africa မှာစပြီးတော့ထွေးခဲ့တဲ့ Omicron variant ကအခုကတော့ Omicron ကအားလုံးထဲမှာကြီးစိုးနေတာပေါ့နော်ဆိုတော့ဒီ Omicron မျိုးကွဲလေးတွေပါပဲအခုလုံးဇက်လိုက်ဆိုပြီးနှီးမျိုးစုံတွေဖြစ်လာတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီနိုင်ငံအများမှာပိုပြန့်လာတာအပြင်တခြားရောဒီမျိုးကွဲစိတ်စစ်ကိုသတိထားဖို့ပေါ့နော်အဆင့်မြင့်တင်လာရတဲ့အကြောင်းရင်းရှိသလားဆရာ
နံပါတ်1ကပြန့်နှံ့နှုန်းပေါ့နော် transmittability ပါပဲဒီ transmittability ကတော့တော်တော်ကြီးကိုဆိုပါတယ်ဒီကူးစက်တဲ့နှုန်းကဒီ Omicron ရဲ့တုံ့နှံစင်လာတိုင်းပဲဖြစ်လာတယ်ဒါပေမဲ့လည်းဆို vaccine တို့ invasion တို့ကိုလည်း vaccine effective မဖြစ်တာပေါ့နော်ဒါတော့အခုချိန်ထိတော့ကျွန်တော်ဒီနိုင်ငံတွေမှာတော့မတွေ့ရသေးဘူးပေါ့လေနောက်တစ်ခုဦးမီကွန်ရဲ့ဒီ delta နဲ့နိုင်ရှင်ကြီးလိုက်လို့ရှိရင်ကာကွယ်ဆေးထိုးထားပြီးပါလို့ရှိရင်အချိန်တစ်ခုအတွင်းမှာကာကွယ်ဆေးကတပြေးပြေးနဲ့လျော့ကျလာတယ်ပေါ့လေဒီ vaccine ရဲ့ effectiveness ပြောင်းမှုနောက်တစ်ခါလေကျကျွန်တော်တို့ကဘာကိုသုံးလို့လဲဆိုတော့ vaccine မှာရှိနေတဲ့ neutralizing antibody ပေါ့လေပို့သွားပြီးတော့အလုံးမလုံးအောင်လုပ်ပေးနိုင်တဲ့ antibody ထုံထုံဘယ်လောက်ဒီကောင်းကလေးဆိုတဲ့ဟာမှုတည်ပြီးတော့ပြောတာပေါ့ဆိုတော့ဒီကျွန်တော် covid vaccine တွေကိုထိုးလိုက်တဲ့အခါမှာအခုဘာကိုတွေ့ရတယ်လဲဆိုတော့ဒီ omicron ကမကောင်းတဲ့တစ်ချက်ပေါ့နော် neutralizing antibody ရဲ့ effect ဒီ6လဆိုရင် 30% လောက်ပဲကျန်နေ9လဆိုရင် 20% လောက်ပဲကျန်နေဆိုရပိုင်းကတိတိကျကျတွေ့လာတယ် delta ဘယ်လောက်ရှိလဲဆိုတော့ maybe 50% လောက်ရှိတယ်60%လောက်ရှိကြမယ်ဆိုတော့20နဲ့30ကြားလေးကိုသူကကြောက်သွားဆိုတော့ဒီ omicron အကုန်လုံးရဲ့ရေပူရဇန်နှုန်းပုံမှန်ထားတခုပေါ့
ဟုတ်ကဲ့ကာကွယ်ဆေးကိုအဓိကအားပုံနေသွားအောင်လုပ်နိုင်တဲ့
အားပျော့သွားတာပေါ့ဟုတ်တယ်ဆိုတော့အားပုံနေသွားတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ တော်မန်လူငယ်တွေအသက်65နှစ်အောက်မှာအထောက်ရှိတဲ့လူတွေတော့ကဖြစ်ချင်မှဖြစ်မယ်ဒါပေမဲ့အဲ့လူတွေကကင်ဆာရောဂါဖြစ်နေတာလို့အဝဝလွန်တာလို့သွေးနဲ့ပတ်သက်တဲ့ကင်ဆာပေါ့နော်လူပြင်းများတွေဖြစ်နေတယ်လူတွေဆိုလို့ရှိရင်တော့ငကူအမအန်တီဘော်ဒီလိုဒီလိုမျိုးစေထိုးလည်းမတိုးမှမတိုးတာဆိုတော့သူတို့အတွက်ကပို့ပြီးတော့ဒုက္ခရောက်နိုင်တယ်တပိုင်ပေါ့အသက်ကြီးတဲ့လူတွေကြလို့ရှိရင်တော့လေကာကွယ်စေထိုးလို့အန်တီဘော်ဒီ
ကိုခန်းအားပဋိပစ္စည်းပေါ့နော
်ဟုတ်တယ
်ဟုတ်ကဲ့
အဲ့ဒါလည်းထုတ်လုပ်မှုတုံးတာလည်းငကူတွေကကြာနေတဲ့အပိုင်းအားလည်းပါတယ်ထုံနေသူဆိုတာဒီပိုးရဲ့ Omicron ရဲ့စံနှုန်းထားရလဲ6လကြာလို့ရှိရင်စေထိုးထားတာတော့မှ30ရာခိုင်နှုန်းလောက်ပဲရှိနိုင်တော့တယ်ဆိုလို့ရှိရင်ပို့ပို့ပြီးတော့ effect တွေကဆိုးလာနိုင်တယ်ပေါ့ဒီတကြောင်မလို့သူကဒီ transmissibility ကတော့ပို့ပို့ပြီးတော့များလာတယ်ဒါကြောင့်မလို့လေသူ WHO ကတင်ပေးလိုက်တာပေါ့နော်အဆင့်တစ်ခုတက်ပေးလိုက်တယ် various of virus of interest ဖြစ်ရမယ်အကောင်အမျိုးစားလေးတစ်ခုဖြစ်သွားပြီပေါ့လေဒါပေမဲ့လည်းဒီလိုမျိုးနိုင်ငံတော်တော်များများမှာ boosting agent တွေဆေးတွေကိုအခောက်ပုံးပုံများစွာထိုးထားတဲ့လူတွေရှိကြတယ်ကျွန်တော်တို့ဒီနိုင်ငံမှာဆိုတော့အနည်းဆုံး၅ကောက်လောက်ရှိသွားကြပြီပေါ့နော်ဒါတော့ the primary series ဆိုရဲဒီနိုင်ငံကသုံးတာတော့ဒီ Moderna နဲ့ Pfizer ဖြစ်တဲ့လူကြောင့် primary series နှလုံးပြီးသွားတဲ့အခါမှာ boosting agent တစ်လုံးပြီးသွားလို့ရှိရင်အသက်65နှစ်ဒါမှမဟုတ်လို့ရှိရင်ဆေးရုံတို့ပေါ့မှာအလွတ်လွတ်တဲ့လူတွေနောက်တစ်ခုကဒီယောဂါတွေရှိနေတဲ့လူတွေဆိုတစ်လုံးထပ်ထိုးတယ်ပြီးလဲပြီးရောပြီးခဲ့တဲ့နှစ်မှာ Omicron B series တွေပေါ်လာတဲ့အခါမှာ bivalent ဆိုတဲ့ vaccine ကိုကျွန်တော်တို့ထိုးပေးတယ်ပေါ့နော်ဒီနိုင်ငံမှာတော့
နှစ်မျိုးဆက်ပေါ့ဆရာနော
်နှစ်မျိုးဆက်ဟုတ်တယ်နံပါတ်1တမျိုးကတော့ကျွန်တော်တို့ရဲ့ pandemic Wuhan virus ပါပါတယ်ဒုတိယတမျိုးကတော့ BA4 BA5 ကိုပါပါတယ
် Omicron ရဲ့မျိုးကွဲတွေပေါ့နော
်ဟုတ်ဆိုတော့ဒီ bivalent ကဘယ်လောက်ကြီးထိဒါကတော့ဒီနိုင်ငံတော့ပြောတာပေါ့နော် still very effective ဟာအရန်ကိုအသုံးဝင်ပါတယ် BA4 BA5 ဆိုတာကျွန်တော်ပြောဆိုပေါ့ Omicron ရဲ့မျိုးခွဲပါပဲ XBB နဲ့ပါကွာလဲဆိုတော့ဒီ spike လေးပဲကွာကြတာဒါကြောင့်မလို့ဒီ Omicron မျိုးခွဲတစ်တည်းဖြစ်တဲ့ XBB ပဲဖြစ်ဖြစ် the new generation of Omicron ရဲ့ဖြစ် still affected antibody neutralizing antibody ကို still ထုတ်နိုင်သေးတယ်နောက်တစ်ခုကလည်း natural immunity ဖြစ်တဲ့
ရောဂါဖြစ်ပြီးတော့ကိုယ်ကိုယ်တိုင်ရတာပေါ့ဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့
ကိုယ်ကိုယ်တိုင်ကနေရသွားတဲ့ immunity ကတစ်ဆင့်ပေါ့နှစ်ခုပေါင်းသွားလို့ရှိရင်တော့တော်တော်လေးကို effective ဒီရောဂါရဲ့စိုးကျိုးတွေကိုကာကွယ်နိုင်တာပေါ့
ဟုတ်ကဲ့ဆရာကြီးဘလိုမျိုးစိုးကျိုးတွေကိုကာကွယ်နိုင်တာကိုလည်းထပ်ရှင်းပြပြပါလား
နံပါတ်1ဆေးရုံတက်ရတဲ့ဟာနံပါတ်2အောက်ဆီဂျင်သုံးရတဲ့အပိုင်းနံပါတ်3အသက်ရှူတဲ့ဆက်ပုံရောက်သွားတဲ့အပိုင်းပေါ့နော်ဒီအပိုင်းတွေပေါ်မှာမူတည်ပြီးတော့ပြောချင်းဖြစ်ပါတယ်ဆိုတော့ခြုံငုံပြီးပြောရလို့ရှိရင်တော့ဒါကတော့ WHO ကလည်း transmissibility very high ဖြစ်တဲ့အတွက်ကြောင့် variant of interest တတိထားမယ်အမျိုးပေါ်လေးတခုဖြစ်နေပါတယ်အိန္ဒိယနိုင်ငံမှာစပြီးဖြစ်လာတယ်။အိန္ဒိယနိုင်ငံမှာလည်းတော်တော်လေးပေါ်အားနေပါတယ်။အသက်ကြီးတဲ့လူတွေလည်းဒုက္ခရောက်ပါတယ
်။အိန္ဒိယကိုဆိုလိုတာပါဆရာနော်
။ဟုတ်ပါတယ်။ယူရီးယားမှာလည်းဖြစ်တယ်။ဆိုတော့ဒီနှစ်နိုင်ငံမှာဖြစ်နေတယ်ဆိုလို့ရှိရင်ဗမာနိုင်ငံမှာအခုအချိန်မှာတွေ့ထားတဲ့အတွက်ကြောင့်ပေါ်နိုင်လားဆိုပေါ်နိုင်ပါတယ်။ဘလောက်ကြီးတိပေါ်နိုင်လဲဆိုတာသုံးနည်းချက်မူတည်နံပါတ်1အဲ့ဒီရက်ွက်ပေါ့နော်ဒီရက်ွက်မှာဘလောက်ကြီးတိယောဂဖြစ်သွားပြီးပြီလဲအရင်တုန်းကပေါ့နော် natural immunity ကိုခေါ်တာပေါ့နော်နံပါတ်2ကအဲ့ဒီရက်ွက်မျိုးပေါ့နော်ဘလောက်ကြီးတိ vaccine ကိုထိုးထားပြီးပြီလဲတစ်ခုနဲ့တစ်ခုရဲ့ primary series ပုံစံနဲ့နည်းနည်းလေးတော့ခွာကြတာပေါ့နော်ဘလို့ပဲပြောပြောပါပထမဆုံးလိုအပ်သော series ကိုထိုးရပါလိမ့်မယ်ဆိုတော့ဒီနေ့ဒီချိန်မှာမထိုးသေးရတဲ့လူတွေဒီပထမဆုံး series ကိုတော့ဖြစ်မြောက်အောင်ထိုးပေးရပါလိမ့်မယ်ပထမဆုံးလိုအပ်တဲ့အချက်ပေါ့နော်ဒါမှသာကိုယ့်ရဲ့ data ရဲ့ရွာမြို့နယ်တွဲမှာပြန့်နှံ့မှုကာဝယ်နိုင်တာပေါ့နော်ဘာကြောင့်လဲဆိုတော့ကိုကအသက်ကြီးတဲ့လူမဟုတ်ဘူးအသက်65နှစ်အောက်အသက်20တွေ30တွေကျန်းကျန်းမာမာလူဆိုလို့ရှိရင်အေးစိစိနဲ့ပြီးသွားမှာပဲအလွန်ဆုံးဖြစ်နေရ3ရက်လောက်နာစီမချောင်းဆိုမယ် maybe တစ်ရက်လောက်ပဲနာစီချောင်းဆိုလည်းပဲနာမယ်အနံ့ပြောင်းမယ်ပြီးတော့လို့ရှိရင်ကောင်းသွားမှာပဲလေစိုးစိုးဟိုဟာကြီးဖြစ်တဲ့နေထားတွေကတော့နေမှာပေါ့နော်ဒါပေမဲ့လည်းအသေးပြောက်ကတော့ stay ရှိအောင်ပါပါဘာလို့လဲဆိုတော့တစ်ကဘာလုံးလည်းဒီနေ့ဒီအသေးပြောက်ကတောင်းဝန်တန်းရှိနေသေးတဲ့အတွက်ကြောင့်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကြာ
ကိုဝင်းမဲဘတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကိုဗစ်မျိုးကွဲအသစ်တွေအကြောင်းမြန်မာကိုဗစ်မျိုးကွဲသည့်မြန်မာနိုင်ငံမှာတွေ့ရှိရတဲ့အကြောင်းနဲ့ကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ VOA ရဲ့တောက်ချာနေမနေ့ပတ်အတန်းလွင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါ။အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကသတင်းနဲ့အချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်။ FEB ပါ FEVR Fever ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရေဖြူမြို့နယ်ထဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံ30နီးပါးကိုဖမ်းဆီးသွားပါတယ်စစ်ဘေးရှောင်တွေကိုအကူအညီပေးဖို့လာတဲ့အာဆီယံတန်တမန်ရင်းနှန်းရှမ်းတောင်ပို့အုပ်ဒေသမှာပြစ်ခတ်ခံရပါတယ်သတင်းလောကတွေထဲမှာတော့ချောင်းမြောင်ပြစ်ခတ်ခံရတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF တပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးမှုရှိခဲ့တဲ့အပြင်တပ်ဖွဲ့ဝင်တချို့ပျောက်ဆုံးနေတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ
ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်ထဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံ30နီးပါးကိုလူသားတိုင်းအဖြစ်ဖမ်းဆီးသွားတယ်လို့ဒေသခံတွေနဲ့တော်လှန်ရေးအင်အားစုတွေကပြောပါတယ်။တပ်အင်အား50ကျော်ပါတဲ့စစ်ကောင်စီစစ်ကြောင်းဟာမေလ8ရက်နေ့မနက်ပိုင်းမှာရေဖြူမြို့နယ်ဝက်ချောင်းရွာထဲဝင်လာပြီးအမျိုးသမီးတွေအပါအဝင်လူပေါင်း20နီးပါးကိုလူသားတိုင်းအဖြစ်ဖမ်းဆီးသွားခဲ့တာလို့ရွာသားတစ်ယောက်ကပြောပါတယ်။ဒါအပြင်အဲဒီစစ်ကြောင်းဟာခမောက်ချောင်းရွာထဲကဒေသခံ10ယောက်ကိုလည်းထပ်မံဖမ်းဆီးသွားပြီးရွာစာတင်ကျောင်းမှာတတ်ဆွဲထားတယ်လို့ဆိုပါတယ်။လူသားတိုင်းအဖြစ်ဖမ်းဆီးခံရတဲ့ရွာသားတွေထဲကတချို့ကိုလက်ပြန်ကြိုးတုပ်ပြီးကျောင်းထဲမှာဖမ်းထားတယ်လို့ဒေသခံရွာသားတွေကပြောပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တဲကစစ်ရှောင်းတွေကိုအကူအညီပေးဖို့လာတဲ့အာဆီယံတန်တမာရင်တန်းပြစ်ခတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်မေလ9ရက်နေ့ကစစ်ရှောင်းတွေကိုအကူအညီပေးဖို့လာတဲ့အင်ဒိုနီးရှားစင်ကာပူနိုင်ငံကတန်တမာနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာအာဟာ AHA ကတာဝန်ရှိသူတွေပါဝင်တဲ့ရင်တန်းဟာစီဆိုင်မြို့မရောက်ခင်9မိုင်ခန့်အကွာနန်းအောရွာမှာပြစ်ခတ်ခံရတာဖြစ်ပါတယ်ဒီလောက်ရကစစ်ရှောင်းတွေကိုငွေပေးနိုင်ဖို့အစီအစဉ်တွေကိုဖျက်လို့ဖျက်ဆီးလို့တာဖြစ်ကြောင်းနဲ့မိပင်ကအခြေအနေမှန်ကိုအာဆီယံနိုင်ငံတွေကသိရှိသွားမှာကိုစိုးရိမ်တဲ့အတွက်ဖုံးကွယ်တဲ့လောက်ရအဖြစ်မှတ်ယူကြောင်းကရင်နီအတိုင်ပင်ခံကောင်စီ KSCC ကမေလ9ရက်နေ့မှာသဘောထားထုတ်ပြန်ပါတယ်တန်တမာရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းကန့်ကွက်ရှုတ်ချထားပါတယ
်ချင်းပင်နယ်တောင်ပိုင်းမတူပီမြို့စစ်ပြိုဟာဌာနချုပ်စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပီကအလစ်ငိုက်စီးနင်းတိုက်ခိုက်ခဲ့ရမှာစစ်ပြိုဟာမူအပါဝင်3ဦးသေဆုံးခဲ့ပါတယ်မတူပီဟာခါလမ်းမပေါ်မှာရှိတဲ့စစ်တပ်ရဲ့စစ်ပြိုဟာဌာနချုပ်စခန်းကိုပြီးခဲ့တဲ့တောက်ကြနေညနေမှာ CDF မတူပီတပ်ရင်းတဲ့လင်းယုံတပ်ရင်းကအထူးစစ်ဆင်ရေးအဖြစ်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ပြိုဟာမူဘုံမူကြီးစိုးမင်းလတ်ဘုံမူတဦးနဲ့စစ်တားရင်မောင်းတဦးစုစုပေါင်း3ဦးကိုရှင်းလင်းနိုင်ခဲ့တယ်လို့ CDF မတူပီကထုတ်ပြန်ခဲ့ပါတယ်စစ်တပ်ကတို့ DSE အပတ်စဉ်40နှစ်ကျောင်းဆင်းမတူပီမြို့စစ်ပြိုဟာမူဘုံမူကြီးစိုးမင်းလတ်ဟာချင်းပြည်နယ်တောင်ပိုင်းကိုစစ်စင်ရေးဆောင်ရွက်ရမှာစစ်ရေးအရာအချက်ချာကြတဲ့မတူပီမြို့စစ်ပြိုဟာကိုပြောင်းရွှေ့လာတာမကြသေးဘူးလို့ဆိုပါတယ်
မွန်ပြည်နယ်ရေးမြွနယ်မြောက်ပိုင်းဝဲပသေးရွာနယ်အနီးရှိ PDF တပ်ဖွဲ့ဝင်ကြားဖြူစစ်ကြောင်းနှင့်စခန်းကိုစစ်တပ်ကလေကြောင်းကနေနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ရာရဲမေတယောက်အပါအဝင်တပ်ဖွဲ့ဝင်3ယောက်ကြာဆုံးခဲ့ပါတယ်မေလ9ရက်နေ့ညနေပိုင်းမှာပထမအကြိမ်ပေါင်900ဘုံနှလုံးကျဲချခဲ့ပြီး10ရက်နေ့မနေ့ပိုင်းမှာ MI-35 တိုက်လီရင်ရဟတ်ရင်နဲ့ထပ်မံပစ်ခတ်ခဲ့လို့ PDF တပ်ဖွဲ့ဝင်ရဲဘော်2ယောက်နဲ့ရဲမီမခင်တန်နာဆွေခေါ်မမြင့်တို့ကြာဆုံးပြီးရဲဘော်4ယောက်နဲ့ရွာသား3ယောက်ထိခိုက်တန်ရာရရှိခဲ့ပါတယ်အခုလူလီကျောင်းပြစ်ခတ်မှုကြောင့်နေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေလည်းရွာလုံးကျွတ်ဘေးလွတ်ရာတောတောင်တွေထဲထွက်ပြေးပုန်းခိုနေရပါတယ
်မီးလောင်မှုဖြစ်ပွားခဲ့တဲ့ပေါက်တော်မြို့နယ်ဂျိန်နီပြင်မွတ်စလင်ဒုက္ခတွေစခန်းကမီးပေးတင်ဒုက္ခတွေ300ကျော်အတွက်စားတောက်ရေးနဲ့နေထိုင်ရေးအကူအညီတွေလိုအပ်နေပါတယ်ပြီးခဲ့တဲ့စနေနေ့ညနေ 9:00 ကျော်မှလောင်ကျွမ်းခဲ့တာဖြစ်ပြီးမီးလောင်မှုကြောင့်10ပေ15ပေလုံးချင်းအိမ်150လုံးနဲ့ရှစ်ခန်းတွဲတန်လျာ35ဆောင်မိသေးပါသွားတဲ့အတွက်လူပေါင်း 3,900 ကျော်မှအိုးမက်အိမ်မဲ့ဖြစ်ခဲ့ရပါတယ်မိပေးတဲ့ဒုက္ခတွေဒီကိုပြည်내အစိုးရကစံစီစားနဲ့ရေတချို့အရေးပေါ်လာရောက်လူတန်းပေးတာရှိပေမဲ့အများစုကတော့အစားတောက်နဲ့အမိုးကာတွေလိုအပ်နေပြီးစစ်ဆောင်တွေစိတ်ပြတ်နေကြတယ်လို့ဂျိန်နီပြင်ကျေးရွာသူဒေါ်ဝေနုဖြူကပြောပါတယ်
အမည်မသိလူတစုလက်နက်ကင်တပ်ဖွဲ့တွေရဲ့နာမည်ကိုသုံးပြီးရှမ်းပြည်မြောက်ပိုင်းကဒေသခံတွေစီးပွားရေးလုပ်ငန်းရှင်တွေစီကနေပတ်စံ730ချီရာချီတောင်းယူနေပါတယ်။အေဗီလာဆန်းကစပြီးလာရှိုးမြို့နယ်၊တိန်နီမြို့နယ်၊ကော့ခိုင်မြို့နယ်၊မူဆယ်မြို့နယ်တွေထဲကြားပြည်နယ်မှာစစ်တပ်နဲ့ပြစ်ခတ်မှုဖြစ်ပွားနေတဲ့ KNDF PDF ပူးပေါင်းတပ်ဖွဲ့တွေရဲ့နာမည်အဖွဲ့စည်းလိုဂိုကိုသုံးပြီးအိမ်ဆိုင်ဖွဲ့နေသူတွေစီကနေတအိမ်ကိုအ ਨੇ ဆုံးကြက်ငွေ360ကနေ100ထိတောင်းတဲ့စာပို့လာတယ်လို့တိန်နီဒေသခံတွေကပြောပါတယ်။စာထဲမှာကြည်စံပုံ၊ဘုံစံပုံတွေပါထည့်သွင်းရေးဆွဲထားပြီးတတ်မှတ်ထားတဲ့အချိန်အတွင်းအမြန်ဆုံးပေးဖို့နဲ့မပေးရင်အိမ်တွေဆိုင်တွေကိုဖောက်ခွဲခံရမယ်လို့လည်းရေးသားထားပါတယ်။ဒေသခံတွေကတော့ခဏတည်းပေးသွင်းတဲ့သူမရှိသေးဘူးလို့ဆိုပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။အရာရှိနဲ့တွားရောက်တွေ့ဆုံခဲ့ပြီးအပြန်လမ်းခရီးမှာချောင်းမြောင်ပြစ်ခတ်ခံရတဲ့မွန်ပြည်ကကွယ်ရေးတပ် MSDF တပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုတွေရှိခဲ့ပြီးတပ်ဖွဲ့ဝင်တချို့ပျောက်ဆုံးနေပါတယ်။ဒီအခြေအနေတွေကိုတော့ရမင်ကနေတင်ဆက်ထားပါတယ်
။ဗောက်ပြင်းမြို့နယ်ပြည်ကြီးမှန်တိုင်ကြီးရွာ23မိုင်တိုင်လမ်းဆောင်နေမှာဂိတ်ဖွင့်ထားတဲ့ KNU ဂိတ်အနီး MSDF တပ်ဖွဲ့ဝင်တွေချောင်းမြောင်ပစ်ခတ်ခံရတာကြောင့်တပ်ဖွဲ့မှုနဲ့တပ်သားတယောက်တေဆုံးခဲ့တယ်လို့ MSDF အဖွဲ့ကယာချီတယောက်ကပြောပါတယ်။
တမ်ဟန်လီအပြင်ပေါ်ဟိုကိုတူလီအမီရလည်းရှိတယ်နဘရတချာ KNDO တို့တချာ TPD တို့လည်းပြီးစောအခုဒီကိစ္စကြတော့ဒီဟိုတမ်ဟန်လီကပြည်တယ်လို့လည်းဒီချပြောလို့မရဘူးဒါပေမဲ့ဟိုနိုင်တမောချန်နဲ့နိုင်မွန်သိန်းကိုကျွန်တော်ဒီချမေးရတယ်သူတို့နှစ်ယောက်ရဲ့အပြောအရာဖြစ်တာက30ရက်နေ့ဟိုတမ်ဟန်လီလက်အောက်ကတိုင်ရင်စစ်တယ
်အပြည်လက်30ရက်နေ့မနေ့စောစောပိုင်းကပြစ်ခတ်ခံရတာဖြစ်ပြီးအဲ့ဒီနောက်ကားနဲ့ဆက်လက်ထွက်ခွာလာချိန်26မိုင်အနီးအရောက်မှာဒုတိယအကြိမ်ထပ်ပြီးချောင်းမြောင်းပစ်ခတ်ခံရတာကြောင့်ကားဒရိုင်ဘာနဲ့တပ်သားတယောက်ထပ်မံတည်ဆုံးခဲ့ပါတယ်။ကြံတပ်ဖွဲ့ဝင်9ယောက်လည်းတနတ်တွင်နဲ့အတူပျောက်ဆုံးနေသလိုဗိုလ်မှူးသမော့ချားနဲ့တပ်ဖွဲ့ဝင်3ယောက်ကတော့3ရက်လောက်ကြာမှသူတို့ရဲ့နေဆက်စခန်းကိုထပ်ပြီးလွတ်မြောက်ခဲ့ပါတယ်။ကြောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တွေနဲ့အတူလက်နက်တွေအားလုံးဆုံးရှုံးခဲ့တယ်လို့မေလ4ရက်နေ့စွန်းနဲ့ထုတ်ပြန်တဲ့မွန်ပြည်ကာကွယ်ရေးတပ် MSDF ထောက်ပြန်ချက်မှာဖော်ပြခဲ့တာပါ။ဒါအပြင်အဲ့ဒီနေ့တရက်ထဲမှာပဲနေဆက်ကနေရှေ့တန်းကိုပို့ဆောင်လာတဲ့ MSDF လက်နက်6လက်ကိုလည်း KNU တပ်ဖွဲ့တွေကလမ်းမှာတားပြီးတင်ဆက်ခဲ့တာလို့ထောက်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီး KNU တပ်မဟာလေးတပ်ဖွဲ့ဝင်ဟောင်းကိုဝင်းလှိုင်က
ကျွန်တော်တောင်းမလေးဒီဖွဲ့စည်းပုံကကျွန်တော်နှစ်ရက်တော့အဲ့ဒီပုတ်ပြင်းနေမျိုးတော့တောင်းယူတယ်။တိုင်းရက်ဆက်တက်ကတင်းနေတာကြီးမြို့နယ်အခုဖြစ်တဲ့ကိစ္စမှာကျွန်တော်မြင်ပြောရတော့ကတစ်ဖက်ကဟိုခွဲထွက်လာတဲ့အဖွဲ့ပုံစံမျိုးဖြစ်နေပြီးတော့သူတို့ကလက်နဲ့လိုချင်တာလည်းပါမယ်နောက်ပြီးတော့နေရာနေမျိုးပေးချင်တာလည်းပါမယ်လေ
နိုင်သမော့ချာနဲ့အဖွဲ့ဟာမွန်ပြည်တစ်ပါတီကနေခွဲထွက်ပြီးတော့စစ်ကောင်စီတပ်ကိုခုခံတော်လာနေတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF နဲ့ပြီးခဲ့တဲ့ AB လက်ဆောင်ပိုင်းမှာပဲပူးပေါင်းလိုက်တာဖြစ်ပါတယ်ရှင်
ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကြားကာလပညာရေးအစီအစဉ်ဆောင်ရွက်မှုမှာအခက်အခဲစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပြီးမဖြေရှင်းနိုင်ရင်2023-24ပညာသင်နှစ်အတွက်ဆက်လက်အကောင့်ထည့်ဖော်ဖို့ခက်ခဲနိုင်တယ်လို့မြို့နယ်ပညာရေးဘုတ်အဖွဲ့ကပြောဆိုလိုက်ပါတယ်အကြောင်းဆိုမှုတော့ကိုရောဘတ်ကစူးစီးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာ2022-2023ခုနှစ်ကြာကာလပညာရေးအစီအစဉ်ကိုစတင်ဆောင်ရွက်နိုင်ခဲ့ကြပြီမဲ့ပလဲဝမြို့နယ်မှာကျောင်းဆရာဆရာမဆေးရခိုင်နှုံးကပဲ CDM မှာပါဝင်တဲ့အပြင်စနစ်သက်တင်ယူညွှန်းနှံပို့ချတဲ့အပိုင်းမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကြာကာလပလဲဝမြို့နယ်ပညာရေးဘုတ်အဖွဲ့ PTEB ကအဖွဲ့ဝင်တယောက်ကပြောပါတယ
် CDM အနေနဲ့တော့တင်ကြားရေးဆိုတော့လည်းအခက်အခဲရှိတာဖြစ်တယ်အဓိကတင်ကြားရေးပေါ့နော်နောက်အရေးကြီးဆုံးကဒီခုကျွန်တော်သွားတဲ့ဒီပြည်ညာရေးဟာအခုစနေဟောင်းနေမတူတဲ့ခါကျတော့ပြင်တန်းကိုကောင်းကောင်းမွန်မွန်မရဘဲနဲ့ကျွန်တော်တို့ပြင်ကြားရေးကိုဝင်တဲ့နေရာမှာအခက်အခဲအများကြီးရှိတယ်ဆိုတော့ပြင်တန်းလေးသူများမြို့နေလို့အော်တေချာလေး train ပေးတဲ့အနေထားလေးမရှိနိုင်ဘူးကျွန်တော်တို့ပြင်ရဲ့ဘုတ်အဖွဲ့မှာဘတ်ဂျက်ကလည်းမရှိတာ
ဒါအပြင်လက်ရှိစီးရီးပရိပခတွေကြောင့်ပြည်သူတွေမှာစီးပွားရေးအလုပ်အကိုင်ကျက်တဲနေပြီးဝင်ငွေမရှိကြသလိုစေတနာဝန်ထမ်းကျောင်းဆရာဆရာမတွေကိုထောက်ပံ့ကြီးမပေးနိုင်တဲ့အပြင်ကလေးငယ်တွေရဲ့ကျောင်းသုံးပုံနှိပ်စာအုပ်နဲ့စာရေးကိရိယာတွေဝယ်ယူဖို့ခက်ခဲမှုတွေကြုံတွေ့နေကြရတယ်လို့ဆိုပါတယ
်အရင်တုန်းဒီအေးနဲ့စစ်တပ်နဲ့တိုက်ပွဲဖြစ်တဲ့ကနေတောက်လျှောက်လက်ပတ်ဆက်တွေလည်းဖြစ်ဖြစ်ပိတ်တာတွေရှိတယ်နောက်အဲ့ဒီကိုဗစ်ကာလနဲ့တောက်လျှောက် ဒီအနာသိနိုင်တယ်ဆိုတခါလေးပူဆိုးသွားတာပေါ့အော်ပြီးရင်ပါစီပေါ်ရင်မလေးလုတ်ဖို့လုတ်ွက်လည်းမရှိတော့ဘူ
းပလဲဝမြို့နယ်ကအเจ้าနေရွယ်ကလေးငယ်တွေဟာစစ်အနာမသိခင်ကလည်းရခိုင်တပ်တော် AA နဲ့စစ်တပ်တို့ကြားတိုက်ပွဲကြောင့်ပညာသင်ကြားရေးမှာအခက်အခဲကြုံခဲ့ကြရတယ်လို့ကိုဗစ်ကာလနဲ့စစ်အနာသိမှုကြောင့်လည်းပညာသင်ယူခွင့်ထက်ဆင့်ဆုံးရှုံးမှုနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ
်ကျွန်တော်တို့ဒီကျောင်းသားမိဘတွေကဘာလို့ရှိလဲဆိုတော့အခုဒီမှာအထောက်ပံ့ကမရှိတဲ့ကံကြတော့နေဆင်းရဲ့ဟိုဒီအလုပ်လုပ်ပြီးမှမိမိရဲ့စာဝတ်ကြီးရဲ့အတွက်ကျန်းမာရေးကိစ္စကဖြစ်ရှင်းရတဲ့ကံကြတော့လုပ်ပုံမှန်မရှိဘူးဟိုလက်တဲ့စာရေးစာကလည်းဟိုစာဝတ်ရဲ့ကျောင်းဆရာဆရာမတွေကထောက်ပံ့ဝင်ပြီးတာအဆင်ပြေပြီးပါ
ပလဲဝမြို့နယ်မှာကြေးရွာပေါင်း380ကျော်ရှိတဲ့အနယ်ပလဲဝဒေသခံကာကွယ်တပ်ဖွဲ့လှုပ်ရှားနေပြီးအတွင်းရွာပေါင်း65ရွာနဲ့လွတ်မြောက်နေပြီးရောက်စစ်ဘေးရှောင်စခန်း9ခုမှာပြည်သူအခြေပြုကျောင်းတွေကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်အခုလက်ရှိမှာမူလတန်းကနေအလယ်တန်းအထိကျောင်းသားကျောင်းသူ9000ကျော်ကျောင်းဆရာဆရာမ200ဝန်းကျင်လောက်ရှိနေပြီး2023-2024ပညာသင်နှစ်ကြားကာလပညာရေးအစီအစဉ်အတွက်ပြည်တွင်းပြည်ပအရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒီကလေးတွေရဲ့ပညာရေးအတွက်ထောက်ပံ့ကူညီမှုတွေပေးကြဖို့ PTEB အဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရေပြူမြွနယ်ထဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံ30နီးပါးကိုဖမ်းဆီးသွားပါတယ်။စစ်ရှောင်းတွေအကူအညီပေးပို့လာတဲ့အာဆီယံတန်တမန်ရင်တန်းရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထက်မှပြစ်ခတ်ရပါတယ
်။တော်ရရှင်တွေခုနားဆင်ခဲ့ကြရတာကတော့နေဆက်ဒီသားအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ဒါကတော့ Fever Wine တို့သားတွေစူးစီးတိပြတ်တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဖီယိုရဲ့တောက်ကြနေမနေ့ပတ်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာပါ။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်။
ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုတွန်းလှန်နေတာ14လရှိနေပြီဖြစ်တဲ့ယူကရိန်းကိုဗြိတိန်အစိုးရကတာဝေးပစ်ပက်ထင်းတက်မစိုက်ဒုံးကျည်တွေပေးပို့ကူညီခဲ့တယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဘန်ဘောလစ်ကကြေညာပြနေမှာပြောပါတယ်ယူကရိန်းကိုအကူအညီပေးနေတဲ့မဟာမိတ်အနောက်နိုင်ငံတွေရှိကနေဒီလိုလက်နက်မျိုးရဖို့အတွက်ယူကရိန်းကတောင်းခံနေတာကာလအကျော်ကြာနေပြီဖြစ်ပြီးတော့အခုတော့ကီလိုမီတာ150အကွာကိုပစ်ခတ်နိုင်တဲ့ Storm Shadow မစိုက်ဒုံးကိုပေးအပ်ခဲ့တာပထမဆုံးထုတ်ပေါ်ပြောဆိုလိုက်တာလည်းဖြစ်ပါတယ်နိုင်ငံတော်မှာဆန္ဒပြဖို့တွေနဲ့အဓိကယုံနေဖြစ်ခဲ့ပြီးတဲ့နောက်မှာပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကိုပြန်ပြီးလှုပ်ပေးဖို့အတွက်တရားရုံးချုပ်ကကြေညာပြနေမှာအမိန့်ချလိုက်ပါတယ်။ဒီစင်ချက်ကခန်းကိုထောက်ခံသူတွေကတရားရုံးချုပ်ရဲ့အပြင်ဘက်မှာကြိုးစုဂုံပြူကြပါတယ်။တောက်ချာနေမှာဝန်ကြီးချုပ်ဟောင်းခန်းမှာသူ့ကိုတရားဝင်ဖမ်းဆီးခဲ့တဲ့ဗဟိုတရားရုံးရှေ့မှောက်မှာလာပြီးတော့ကြားနာရမှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကျော်ပါဖို့နိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလှုပ်ပေးဖို့နဲ့ပြည်သူတွေရဲ့ဆန္ဒနဲ့အညီအုပ်ချုပ်တဲ့အယက်သားအစိုးရပြန်ပြီးဖြစ်လာဖို့အတွက်ဒေသရင်းနိုင်ငံတွေကညီညီညွတ်ညွတ်နဲ့ဆောင်ရွက်ကြဖို့မြန်မာရေးအိန္ဒိယကိုပရမအောင်တွားရောက်ဆင်းနေတဲ့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်နိုလင်းဟေဇာကတက်တဲ့ပရင်းနဲ့မှာပန်ကြားလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါင်ဆန်းစုကြည်နဲ့သမရအပူဦးဝင်းမြင့်ပါဝင်နိုင်ငံကျင်းသားအလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုတာဖြစ်ပါတယ်။ဆိုင်ကလုန်းပုံတိုင်းမူခါတောက်ကြမနဲ့အစောပိုင်းမှာအာပိုကြီးလာနိုင်တယ်လို့လေတိုင်နှုန်းတနားရီ135မိုင်နှုန်းနဲ့အလွန်အားပြင်းတဲ့ပုံတိုင်းဖြစ်ရောက်လာပြီးဘင်္ဂလားဒေ့ရှ်မြန်မာကံယူရန်ကိုဥတီရွေးရှားနိုင်တယ်လို့အင်ဂျန်မိုးလေဝသဌာနကကြေညာပါတယ
်။သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်ပတ်နဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Boss Bass နဲ့ Robert McLean တို့ဖြစ်ပါတယ်VOA ရဲ့တောက်ကြနေမနေ့ပဲအတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။တော်တာရှင်များလည်းဘေးရန်တွေရဲ့ကင်းဝေးကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.